Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေပြည်ဝင်မြန်မာပိုင်းအစည်းအဝေး2016ခုနှစ်ဖေဖော်လာ15ရက်တနင်္လာနေ့ည9:00နာရီကနေ10:00နာရီအစည်းအဝေးတွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှားဖောင်ပါဒီညအစည်းအဝေးတွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်။
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကို Mac Computer နဲ့အတူကြီးညာပေးသွားမှာပါစီးရီးယားနောက်မြောက်ပိုင်းကဒီကနေ့လေကြောင်းတိုက်ခိုက်မှုအတွင်စေယုံတယုံထိမှန်ပျက်စီးသွားပြီးလူရှိဦးထက်မနဲ့တည်ဆုံသွားတာနောက်ဒီကနေ့ဟာအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမ္မတ George Washington ရဲ့မွေးနေ့ကိုဂုဏ်ပြုပြီးတော့ဒီကနေ့ကိုသမ္မတဒီရုံးပိတ်ရက်အဖြစ်သတ်မှတ်ထားတာဒီလိုထိတ်တန့်ရသတင်းတွေကိုတင်ပြပေးတော့ရှိပါတယ်ရှားပေါင်းကြီ
းကောင်းပါပြီရှင်ဒီလွတ်တော်ကိုယ်စားလှယ်တွေတွန်းကျင်မှုဆိုင်ရာတင်နန်းစတင်တက်ရောက်နေတဲ့အကြောင်းပါတော့
လူတော်ကိုတည်းတည်းတို့တို့လည်းပို့ပြီးတော့တင်ယူဖို့လိုသလိုပို့ပြီးတော့တနည်းအားဖြင့်တင်ဆိုင်တဲ့အနေအထားလည်းရှိပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူလွှတ်တော်ထဲကတက်မတော်ကိုယ်စားလှယ်တွေကိုကန့်ကွက်ဆန္ဒပြခဲ့တဲ့အမှုနဲ့ဖမ်းဆီးခံရတဲ့ចောင်းသားခေါင်းဆောင်ရုတ်ထုတ်တဲ့အကြောင်းအစိုးရနဲ့စစ်တပ်ခေါင်းဆောင်တွေကိုတယော်တဲ့အမှုနဲ့ဖမ်းဆီးခံရသူကိုရုံထုတ်တဲ့အကြောင်းနဲ့မိုးလေဝသနဲ့ဆိုင်တဲ့ဆောင်းပါးတစ်ပုဒ်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မကင်ဖြူထွေးတို့ကကြေညာပေးပါအောင်ရှင်
စီးရီးယားနောက်မြောက်ပိုင်းကဒီကနေ့လေကြောင်းတိုက်ခိုက်မှုအတွင်နေစည်းမချဆောင်များအသင်းရဲ့ပံ့ပိုးမှုနဲ့ဖွင့်လှစ်ထားတဲ့ဆေးရုံပျက်စီးပြီးလူရှိဦးတက်မနဲ့တည်ဆုံသွားတယ်လို့ MSF ကပြောပါရယ်အစ်လစ်ဒေတာမှရှိတဲ့ Marat El Numan ဆေးရုံကို Rocket ဒုံးကျည်၄စင်းထိမှန်ခဲ့ပြီးဝန်ထမ်းရှိဦးပျောက်ဆုံးနေကြောင်းပြင်သစ်နိုင်ငံအခြေဆိုင်နိုင်ငံတကာအကူအညီပေးရေးအဖွဲ့ MSF ကပြောပါရယ်ဒါဟာကျန်းမာရေးပိုင်းဆိုင်ရာအကူအညီပေးနေတဲ့ဆေးရုံတရုံကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်တာဖြစ်တာကြောင့်ဒီလုပ်ရက်အပေါ်အပြင်းထန်ဆုံးရှုတ်ချပါရယ်လို့ MSF အကြီးအကဲမက်ဆီမီလီယန်နိုရီပေါ်ဒန်ဂိုကပြောပါရယ်ဆေးရုံကိုအခုလိုတိုက်ခိုက်တာကြောင့်ပရိပခါတွေအပြင်းထန်ဖြစ်ပွားနေတဲ့နေရာကလူ4000လောက်ဟာကျန်းမာရေးဆောင်ရှောက်မှုရရှိတော့မှာမဟုတ်ဘူးလို့လည်းသူကပြောပါရယ်ဂရင်30ဆန့်ဆေးရုံမှာကျန်းမာရေးဝန်ထမ်း54ဦးထိရှိပြီးခွဲစိတ်ခန်း2ခန်းပြင်ပလူနာကုသရေးဌာနနဲ့အရေးပေါ်အခန်းတစ်ခန်းရှိတယ်လို့ MSF ကပြောပါရယ်ဒီတိုက်ခိုက်မှုကဘသူလက်ချက်ဆိုတာကို MSF ကမပြောပေမဲ့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးလေလာစောင့်ကြည့်ရေးအဖွဲ့ကဒါဟာရုရှားရဲ့လေကြောင်းတိုက်ခိုက်မှုလို့ယုံကြည်ရကြောင်းပြောဆိုပြီးဒီတိုက်ခိုက်မှုအတွင်းလူ9ဦးသေဆုံးပြီးဒါဇင်နဲ့ချီတန်းရရခဲ့တယ်လို့ဆိုပါတယ်စီးရီးယားမြောက်ပိုင်းကအဇက်စ်မြို့ကကလေးဆေးရုံကိုလည်းဒီကနေ့မှမစ်ဆိုင်းတိုးကြီးဒဇင်ထိမှန်ခဲ့တာကြောင်းလူ10ဦးထက်မနည်းသေဆုံးသွားပါတယ်ခင်ဗျာ
တူရကီနယ်စပ်တောင်ပိုင်းကီလိုမီတာအနည်းငယ်အကွာမှာရှိတဲ့အဇက်စ်မြို့ကိုစီးရီးယားခတ်လက်နက်ကင်တွေလက်ထဲအရောက်ခံမှာမဟုတ်ဘူးလို့တူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်ကကူညီထောက်ပံ့ပေးနေတဲ့ခတ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတူရကီကဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ခတ်တပ်ဖွဲ့တွေအနေနဲ့အနီးအနားလေတပ်စခန်းကနေမဆုတ်ခွာဘူးဆိုရင်တူရကီတပ်ဖွဲ့တွေကအဲ့ဒီလေတပ်စခန်းကိုအသုံးပြုလို့မရအောင်လုပ်ပစ်မယ်လို့ဝန်ကြီးချုပ်ဒါဗူတိုဂလူကပြောပါတယ်။ဒီကနေ့စက်တင်ဘာလကစပြီးစီးရီးယားဆိုရာတပ်တွေဘက်ကနေကူညီတိုက်ခတ်နေတဲ့ရုရှားကတော့ဒါဟာတူရကီရဲ့တင်းမာတဲ့အကြမ်းဖက်လုပ်ရဖြစ်လိမ့်မယ်လို့ဆိုပြီးဒီပေါ်ဆိုရင်လည်းအကြောင်းဒီနေ့ထုတ်ပေါ်ပြောဆိုပါရယ်ဒီတော့တွင်စီးရီးယားကလည်းသူ့နယ်စပ်ထဲကိုတူရကီတပ်ဖွဲ့တွေစနေနေ့တုန်းကဝင်ရောက်ခဲ့တယ်ဆိုပြီးတော့ဆွတ်ဆွဲပြောဆိုထားပါရယ်ဒီဆွတ်ဆွဲချက်ကိုတူရကီကာကွယ်ရေးဝန်ကြီးကကန့်ကွက်ထားပြီးတူရကီအနေနဲ့သူ့တပ်ဖွဲ့တွေကိုစီးရီးယားနယ်စပ်ကိုကျော်လွန်ပြီးဖြန့်ကျက်ချထားဖို့အစီအစဉ်မရှိဘူးလို့ပြောဆိုပါရယ်ရှင်
အမေရိကန်နဲ့အာဆီယံအရှေ့တောင်အရှနိုင်ငံများအသင်းထိပ်သီးညီလာခံကိုအမေရိကန်သမ္မတဘရက်အိုဘားမားကအင်ရှင်ဖြစ်နေဒီကနေ့စတင်ကျင်းပပေးမှာဖြစ်ပြီးတော့အာဆီယံအတွင်းမှုချုပ်နဲ့လည်းဒီကယ်လီဖိုးနီးယားပြည်နယ်ရန်ချိုမီရာချ်မှာအထူးထိပ်သီးဆွေးနွေးပွဲတရက်ကျင်းပသွားဖို့ရှိနေပါတယ်တရုတ်နဲ့ဂျပန်နိုင်ငံပြည်ရင်ကုန်သွယ်ရေးလုပ်ငန်းတွေမှာစုစုပေါင်းဒေါ်လာ 1.4 ထရီလီယံငွေကြေးလက်ပတ်မှုရှိပြီးလူဦးရေတန်း620ရှိတဲ့အာဆီယံ10နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ဒီထိပ်သီးညီလာခံအတွင်းမှာသမ္မတဥပမာမင်ကုန်းပြောဆိုဖို့ရှိပါတယ်ဒီထိပ်သီးညီလာခံကိုအာဆီယံအသင်းဝင်နိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူ၊ထိုင်း၊ဘရူနိုင်း၊ကမ္ဘောဒီးယား၊လောနိုင်ငံတို့ကသမ္မတတွေတက်ရောက်မှာဖြစ်ပေမဲ့ဗီယက်နမ်နဲ့မြန်မာနိုင်ငံတို့ကအခြေအနေအကြောင်းမျိုးမျိုးကြောင့်ကိုယ်စားလှယ်ရိတာတက်ရောက်မှာပါမြန်မာကိုယ်စားလှယ်အဖွဲ့ကိုဒုသမရဦးညံထွန်းဦးဆောင်ပြီးပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးအနမောင်လင်းဦးရဲထွတ်ဒေါက်တာကန်စော်နဲ့ဒေါက်တာထွန်းရှင်တို့လည်းတက်ရောက်မှာဖြစ်ပါတယ်။ဒီကနေ့နဲ့မနက်ဖြန်မှကျင်းပမဲ့ထိပ်သီးအစည်းအဝေးပွဲအတွင်းစီးပွားရေးလုပ်ငန်းသစ်များစတင်ထူထောင်ရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုဥရုယာဒီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေအကြမ်းဖက်မှုတိုက်ဖျက်ရေးလူမောင်ခိုးကူးမှုတိုက်ဖျက်ရေးတောင်တရုတ်ပင်လယ်ပြင်တွင်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စအပြင်ဒေသန္တရလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြကြမှာဖြစ်တယ်လို့သမ္မတအင်ဗျူရာရရှိတွေကပြောကြားပါရယ် အမေရိကန်ပြည်ထောင်စုလုံခြုံရေးနဲ့အနာဂတ်မှာပိုပြီးချမ်းသာကြွယ်ဝလာဖို့အတွက်ဆိုရင်အာဆီယံနဲ့ဒီဆက်ဆံမှုတွေဆက်လုပ်သွားဖို့လိုအပ်တယ်လို့လည်းအင်ဂျီရောကရှုမြင်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့ဖေဖော်ဝါရီလ15ရက်တနင်္လာနေ့ဟာနှစ်စဉ်အမေရိကန်ပြည်ထောင်စုရဲ့သမ္မတနေ့ဖြစ်တာကြောင့်နိုင်ငံတော်ဝန်ကကျောင်းသူကျောင်းသားတွေနဲ့ဝန်ထမ်းတွေဒီကနေ့မှာအားလည်းရရကြပါတယ်သမ္မတနေ့ကိုအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမ္မတဂျော့ဂျ်ဝါရှင်တန်ရဲ့မွေးနေ့အဖြစ်သိထားကြတာပါဒါပေမဲ့သမ္မတဝါရှင်တန်ရဲ့မွေးနေ့ကဖေဖော်ဝါရီလ22ရက်နေ့ပါသမ္မတကိုဂုဏ်ပြုတဲ့အနေနဲ့အဲ့ဒီနေ့ကိုဖက်ဒရယ်အားလည်းရဲ့အဖြစ်နဲ့ဒီ1889ခုနှစ်ကစတင်သတ်မှတ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့16ကြိမ်မြောက်အမေရိကန်သမ္မတအီဗရာဟင်လင်ကွန်ရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီလ22ရက်နေ့ကိုလည်းအတူတကဂုဏ်ပြုလာခဲ့ရတာကနေသမ္မတနေ့ကျင်းပတဲ့ရက်ဟာလည်းတဖြည်းဖြည်းနဲ့ပြောင်းလဲလာခဲ့တာပါသမရလင်ကွန်ရဲ့မွေးနေ့ကိုပြည်내တချို့မှာဂုဏ်ပြုဆင်နွှဲကြတာရှိပေမဲ့လို့တရက်ဝင်ဒီပြည်ထောင်စုအားလည်းရဲ့အနေနဲ့ကတော့တခါမှမသတ်မှတ်ခဲ့ဘူးပါဘူး။1968ခုနှစ်မှာတော့ကွန်ဂရက်စ်လွှတ်တော်ကနေသမရနေ့ကိုရက်မျိုးမျိုးချင်းပါနေရကနေပြီးတော့ဒီဘယ်နေ့ဘယ်ရက်ဆိုပြီးတော့တသက်မှတ်မဲ့ပြတန်းတဲ့ဥပဒေတရက်ကိုချမှတ်ပေးခဲ့ပါတယ်။သမရဝါရှင်တန်ရဲ့မွေးနေ့ဘယ်နေ့မှာပဲကြာရောက်ကြရောက်အဲ့ဒီနေ့အစားပြည်သူတွေကိုစနေတနင်္ဂနွေအားလည်းရက်တွေနဲ့ပေါင်းပြီး3ရက်ဆက်တိုက်အလရဲ့ခန်းစားရစီဖို့အတွက်ဖေဖော်ဝါရီလတတိယပတ်ရဲ့တနင်္လာနေ့တိုင်းကိုသမ္မတနေ့အဖြစ်နဲ့လွှတ်တော်ကသတ်မှတ်ပေးခဲ့တာပါ။ဒါကြောင့်သမ္မတနေ့ဟာဒီသမ္မတဟောင်းဝါရှင်တန်ရဲ့မွေးနေ့ကိုအထိမ်းအမှတ်ပြုဆင်နွှဲတာဆိုပေမဲ့လည်းသမ္မတရဲ့အမှန်တကယ်မွေးနေ့တော့ဘယ်တော့မှမတိုက်ဆိုင်ခဲ့ပါဘူးရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ဖလိုက်တိုမီတာ24 kHz 12395ไคลโดมิเตอร์25กิโลเฮิรตซ์11965ไคลโดมิเตอร์32กิโลเฮิรตซ์9323ไคลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลไลมิเตอร์190กิโลเฮิรตซ์1905รูเนี่ยบาทุ่นลืนปีนี่บาเลยครับ
တင်လာနေ냐ပဲတရင်တွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာကြိုတင်သတ်မှတ်ထားတာတွေမရှိပဲတာလီဘန်နေနဲ့တည့်ရဲ့တွေ့ဆုံဆွေးနွေးသွားဖို့အလားအလာတွေရှိတယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းအာဖဂန်နစ္စတန်သမ္မတအရှရက်ဖ်ဂနီရဲ့ထိပ်တန်းအကြံပေးတယောက်ကပြောဆိုပါရတယ်ဒီလကုန်မတိုင်ခင်မှာကျင်းပဖို့ရှိတဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးကြိုတင်ပြင်ဆင်မှုတွေလည်းလုပ်နေပါတယ်မကြသေးခင်ကပါကစ္စတန်ဆိုင်ရာအာဖဂန်သမ္မတဖြစ်ခန့်ခံထားရတဲ့အိုမာဇကီလ်ဝါကအာဖဂန်ငြိမ်းချမ်းရေးအတွက်ပါကစ္စတန်ဘက်ကအပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုအပေါ်အတိအမှတ်ပြုတယ်လို့ VOE နဲ့တွေ့ဆုံမေးမြန်းခန်းအတွင်ပြောဆိုပါရတယ်။ဒီတော့တွင်လွန်ခဲ့တဲ့လကတာလီဘန်တွေရဲ့လက်ချက်ကြောင့်လူ22ဦးသေဆုံးခဲ့ရပြီးပိတ်ထားတဲ့ပါကစ္စတန်တပ်တော်တခုဒီကနေ့မှပြန်လည်ဖွင့်လှစ်လိုက်ပါတယ်။ပါကစ္စတန်အနောက်မြောက်ပိုင်းချာစာရာမြို့ကဘတ်ခန်တက်ဇိုရဲ့လက်ထောက်အကြီးအကဲဖဇယ်ရဟင်မာဝက်ကလုံခြုံရေးအခြေအနေတင်းကျပ်ထားတဲ့အောက်မှာအခုလိုကြောင်းပြန်ဖွင့်နိုင်တဲ့အပေါ်အလွန်ဝမ်းမြောက်ကြောင်းပြည်သက်သတင်းဌာနကိုပြောပါရယ်ဇန်နဝါရီ20ရက်နေ့ကတိုက်ခိုက်ခဲ့တဲ့အကြမ်းဖက်သမားတွေကိုစိတ်သက်ရေးရာအရပြန်ပြီးတော့ထိုးစစ်ဆင်တဲ့ရည်ရွယ်ချက်နဲ့အခုလိုကြောင်းပြန်ဖွင့်ခဲ့တာလို့သူကပြောပါရယ်တာလီဘန်အဖွဲ့ကခွဲထွက်လာတဲ့ခလီဖာအူမာမန်ဆော့ကဒီဇန်နဝါရီလတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းပြောဆိုခဲ့ပြီးပါကစ္စတန်ပညာရေးဆိုင်ရာအဖွဲ့အစည်းတွေဟာအစ္စလမ်ဝါဒအပေါ်ဆန့်ကျင်သူတွေစုစည်းရနေရဖြစ်တယ်လို့သူကပြောဆိုခဲ့ပါရခင်ဗျာ
ပြီးခဲ့တဲ့သတင်းပတ်ကဂျပန်အစုရှယ်ယာဈေးတွေအကြီးအကျယ်ကျဆင်းခဲ့ပြီး2015ခုနှစ်နောက်ဆုံး3လအတွင်းမှာလဲစီးပွားရေးသတင်းဆိုးတွေကိုပဲကြားခဲ့ရပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာတော့အစုရှယ်ယာဈေးတွေပြန်တက်လာပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းက17ရာခိုင်နှုန်းအထိကျဆင်းခဲ့ပြီးတဲ့နောက်ဒီကနေ့မှာဂျပန်နီကေးအစုရှယ်ယာအညွန်ကိန်း9ရာခိုင်နှုန်းအထက်ကိုပြန်တက်ခဲ့ပြီးသမိုင်းတွင်တဲ့အထိတရက်ထဲမှာဈေးအမြင့်ဆုံးတက်သွားတာလည်းဖြစ်ပါတယ်။ကမ္ဘာစည်းကွက်မှာဂျပန်ပို့ကုန်ပစ္စည်းတွေကိုပို့ပြီးတော့ဈေးသက်သာသွားစေတဲ့အမေရိကန်ဒေါ်လာနဲ့ရှင်ရင်ဂျပန်ယန်ဈေးကျသွားတဲ့သတင်းကြောင့်ရင်းနှီးမြှုပ်နှံသူတွေဝမ်းသာနေကြတာပါ။ဟောင်ကောင်တောင်ကိုရီးယားနဲ့ဩစတြေးလျအစုရှယ်ယာဈေးတွေလည်းဒီကနေ့အတက်နဲ့ဈေးပေးပါတယ်။ရှန်ဟိုင်းအစုရှယ်ယာညွန်ကင်ကတော့တရုတ်နှစ်တကူအားလည်းရဲ့အပြည့်ပြန့်ဖွင့်တဲ့ပထမဆုံးနေ့မှာတရာခိုင်နှုန်းအောက်ကျသွားပါတယ်။ဇန်နဝါရီလအတွင်းတရုတ်သွင်းကုန်ပစ္စည်းတွေ18ရာခိုင်နှုန်းကျဆင်းသွားတဲ့အချိန်ထဲမှာနိုင်ငံသားပို့ကုန်တွေလည်း17ရာခိုင်နှုန်းကျဆင်းခဲ့တာကြောင့်ကမ္ဘာဒုတိယစီးပွားရေးအားအကြီးဆုံးတရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကျဆင်းခဲ့ရတာပါရှင်
။ Israel ဝန်ကြီးချုပ်ဟောင်းအေဟိုအော်မာဟာလက်စားမှုဥပဒေအလွဲသုံးစားပြမှုနဲ့2019လဒီကနေ့စတင်ကြခံရပါတယ်အသက်80အရွယ်ဝန်ကြီးချုပ်ဟောင်းဟာအစ္စရေးအလယ်ပိုင်းကမစီယာဟူအချင်းထောင်ကိုမလာမီသူဟာအပြစ်ရှိသူမဟုတ်ကြောင်းပြောဆိုထားတဲ့ဗီဒီယိုကိုထုတ်ပြန်ခဲ့ပါတယ်ဝန်ကြီးချုပ်တယောက်အနေနဲ့အစ္စရေးနိုင်ငံသားတွေလုံခြုံရေးဆိုတဲ့အမြင့်ဆုံးတာဝန်ကိုသူထမ်းဆောင်ခဲ့ရပေမဲ့ဒီကနေ့မှာတော့သူဟာအချင်းချခံရပြီလို့ပြောပါတယ် ဂျေရုရှလင်မြို့တော်ဝန်အဖြစ်သူတာဝန်ယူစဉ်မှာအငင်းပွားမှုတွေဖြစ်ခဲ့တဲ့အင်အားရှောက်လို့ရေးလုပ်ငန်းတစ်ခုကနေငွေကြေးအတော်များများလက်ယူခဲ့တဲ့ဆိုပြီး2014ခုနှစ်ကသူ့ကိုဆွဲချက်တင်ခဲ့တာပါအစောပိုင်းကအိုမတ်အပေါ်လက်စားမှုနဲ့ထောင်ဒဏ်6နှစ်ချမှတ်ခဲ့ပေမဲ့အစ္စရေးတရားရုံးချုပ်ကထောင်ဒဏ်18လပြောင်းလဲချမှတ်ခဲ့ပါတယ်။လက်ရှိကြာခံရမယ့်ပြစ်ဒဏ်ကိုထပ်ပေါင်းပြီးတော့အောက်တရားရုံးတရုံးကဒီအိုမတ်ဟာဥပဒေအလွဲသုံးစားရဲဆိုပြီးတော့ထောင်ဒဏ်တစ်လထပ်မံတိုးမြှင့်ချမှတ်ခဲ့ပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံမှာဒေါ်လာ900လောက်တန်မှုရှိတဲ့မူရည်ဆေးတွေသိမ်းဆည်းရမိခဲ့ပြီးဒါဟာဩစတြေးလျနိုင်ငံသမိုင်းမှာပမာဏအများဆုံးမူရည်ဆေးတွေကိုဖန်ဆီးမိခဲ့တာဖြစ်ပါတယ်။စီနီမျိုးကကုန်ပစ္စည်းတွေတူလောင်တဲ့နေရာအတော်များများမှာသင်းမောနဲ့တင်ပို့တဲ့ကွန်တိန်နာတစ်တာကြီးတွေထဲမှာဖွက်ထားတဲ့လူတွေကိုအင်မတန်ဆွဲလန်းစေတဲ့ဖျက်ရခက်တဲ့မက်သက်အဖက်တမင်းဆေးရည်920လီတာကျော်ကိုဒီဇင်ဘာလမှာတွေ့ရှိသိမ်းဆည်းမိခဲ့တာပါ။ice service australia မှာလူသိများတဲ့မူရည်ဆေးတွေကိုအမှုပညာပစ္စည်းတွေဂျယ်လီလိုပစ္စည်းတွေထည့်သွင်းချုပ်လုပ်ထားတဲ့အမျိုးသမီးအတွင်းခံတွေထဲမှာထည့်သွင်းပြီးတော့တရုတ်နိုင်ငံကနေတင်ပို့လာတာဖြစ်ပါတယ်အခုလိုဖမ်းမိလိုက်တဲ့အတွက် ice မူရည်ဆေးဆွဲနေသူ 3.6 တန်းရဲ့လက်ထဲမူရည်ဆေးတွေမရအောင်ကာကွယ်နိုင်ခဲ့တယ်လို့တရားရေးဝန်ကြီး michael keenan ကဒီကနေ့တင်နေတာနေမှာသတင်းတောက်တွေကိုပြောပါတယ်ဒီမူရည်ဆေးဖမ်းဆီးမှုနဲ့ပတ်သက်လို့ဟောင်ကောင်က3ယောက်အပါအဝင်တရုတ်နိုင်ငံသား4ဦးကိုလည်းဖမ်းဆီးမိခဲ့ပြီးတော့ပြစ်မှုကျူးလွန်ကြောင်းထင်ရှားရင်သူတို့အားလုံးတသက်တကျုံပြစ်ထန်ချခံရမယ်လို့တရားရေးဝန်ကြီးခီနန်ကပြောပါတယ်တရုတ်ကွန်မြူနတီတရုတ်နိုင်ငံကနေတင်သွင်းလာတဲ့မသက်ဖက်တမင်းမူရည်ဆေးတရားမဝင်တင်သွင်းတဲ့လုပ်ငန်းဟာကမ္ဘာမှာအမျက်အစွန်အများဆုံးလုပ်ငန်းတွေထဲကတစ်ခုပါအခုလိုဖမ်းမိတာဟာမူရည်ဆေးမှောက်ကိုတင်ပို့မှုတွေကိုချိန်မုံဖို့တရုတ်နဲ့ဩစတြေးလျနိုင်ငံတို့ပြီးခဲ့တဲ့နိုဝင်ဘာလကစတင်ပူးပေါင်းလုပ်ကိုင်မှုရဲ့ရလဒ်လည်းဖြစ်ပါတယ်ရှင်
မက္ကဆီကိုနိုင်ငံကို9ရက်ခီးစဉ်နဲ့ရောက်ရှိနေတဲ့ပုံရံမင်းကြီး Francis ဟာဒီမနေ့ကတနင်္ဂနွေနေ့ကမက္ကဆီကိုစီးတီးမြို့တော်မှာရှိတဲ့ Anchor the Pack စင်ကြေဘူးအရမှာကက်သလစ်ဘာသာဝင်ပေါင်း3000လောက်တက်ရောက်တဲ့ဝတ်ပြုဆူတောင်းပွဲကြီးမှာတရားဟောခဲ့ပါတယ်။ဒီပွဲမှာဒန်တူညီမျှမှုမရှိတာအကျင့်ပြတ်ချဆမှုနဲ့မိုးရည်ဆေးဝါးတရားမဝင်ကုန်ကူးမှုတွေကိုစန့်ကျင်ပြောသွားကြားသွားပါတယ်။ဝင်ဝါချင်းဂုံတိတ်ခါနဲ့ချမ်းသာကြွယ်ဝမှုကိုလက်မခံတွန်းလှန်ကြဖို့ဒီသူ့ကိုယုံကြည်သူတွေကိုပုတ်ရဟမင်းကတိုက်တွန်းပြောဆိုခဲ့သလိုမကောင်းဆိုးရွားတွေနဲ့ဆိုရင်ဆွေးနွေးလို့မရဘူးဆိုတဲ့အချက်ကိုခေါင်းထဲထည့်ထားကြဖို့လည်းတိုက်တွန်းသွားပါတယ်ဒီကနေ့မှာတော့ပုတ်ရဟမင်းဟာမက္ကဆီကိုနိုင်ငံကအစင်းအဆုံးပြည်နယ်တစ်ခုဖြစ်တဲ့ချီယာပက်စ်ကိုသွားမှာဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုအောင်နဲ့မခင်ပြူထွေးတို့ကကြေညာပေးကြတာပါ။အခုတော့လွတ်တော်ကိုယ်စားလှယ်တွေတင်းနှန်းစတင်တက်ရောက်နေတဲ့အကြောင်းကိုတင်ပြပေးပါမယ်။ဒီလဆန်းမှာပဲစတင်ကျင်းပတဲ့လွတ်တော်တစ်ကကိုယ်စားလှယ်တွေအတွက်ကျွမ်းကျင်မှုဆိုင်ရာတင်းနှန်းတစ်ခုကိုနိုင်ငံတကာအကူအညီနဲ့ဒီကနေ့စတင်လိုက်ပါတယ်။နေပြည်တော်ကပြည်ထောင်စုလွတ်တော်တက်ရောက်နေတဲ့ကိုယ်စားလှယ်တွေအတွက်လွတ်တော်ဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်တဲ့တပတ်ကြာတင်းနှန်းကိုတော့ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP နဲ့ Inter Parliamentary Union IPU တို့ပူးပေါင်းစီစဉ်ခဲ့တာပါအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထည့်အောင်ကတင်ပြမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာလွတ်တော်ဆိုင်ရာလုပ်ငန်းတာဝန်တွေရှင်းလင်းတင်ပြခြင်းဆိုတဲ့ဒီစီစဉ်ကိုကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP နဲ့ Inter Parliamentary Union IPU အဖွဲ့ရဲ့အကူအညီနဲ့နိုင်ငံတကာကလွတ်တော်ကုသလရေကျွမ်းကျင်ပညာရှင်15ရက်လောက်ကတင်ကြားသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာလွတ်တော်တက်တန်းနုနယ်သေးတဲ့အချိန်ဖြစ်တာကြောင့်အခုလိုတင်နန်းပေးတာဟာလွတ်တော်ကုသလေအသစ်တွေအတွက်တကယ့်ကိုအကျိုးရှိစေပြီးကောင်းမွန်တဲ့အစဉ်လာတွေချမှတ်နိုင်မှုကြိုးစားတင်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်ဒီမှာ
လည်းအဲ့လိုပါတကယ်တော့တက်တန်းနုပါလေပထမလွတ်တော်မှာလုံးဝဆိုရှင်ငါးနှစ်ဒီငါးနှစ်အတွင်းမှာတောင်းတချဆောင်ခဲ့တဲ့အချုပ်ကိုယ်စားလေအခုပြန်ပါတော့တောင်းနဲ့လေဆူပါအများစုလွတ်တော်ကိုယ်စားလှယ်တည်ဖြစ်ပါတယ်လွတ်တော်ကိုယ်စားလှယ်တည်လို့လည်းပို့ပြီးတော့တင်ယူဖို့လိုသလိုပို့ပြီးတော့တနည်းအားဖြင့်တင်ဆိုင်တဲ့အနေအထားတွေရှိပါတယ်အသက်ဆက်ဆက်ရောအပ်နေဆိုလို့ရှိရင်စာမျက်နှာတက်စာမျက်နှာတက်ပေါ်မှာရှိမှန်မှန်ကန်ကန်ရေးဖို့ချုပ်ဖို့ဟာစာမျက်နှာဖောက်ပေါ်ကိုရေးဖို့ချုပ်ဖို့လည်းအများကြီးလိုရောဖြစ်ပါတယ်ဒါကြောင့်ဒီဘက်ရဲ့လွတ်တော်တဲ့တို့တော့ကိုယ်စီတင်ရမှာဒီခွင့်ရေးကိုယူပြီးတော့ကောင်းမွန်တဲ့အစဉ်အလာတွေချမှတ်ဖို့ကြိုးစားကြပါလို့ကျွမ်းအနေနဲ့တက်ဆုံးချင်ပါတယ်
ဒီအစီအစဉ်မှာတော့လွတ်တော်တွင်အများစုနေရာယူထားကြတဲ့ NLD ပါတီကိုယ်စားလှယ်တွေအပြင်ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတိုင်းရင်းသားပါတီကိုယ်စားလှယ်တွေအပါအဝင်တက်မတော်သားကိုယ်စားလှယ်တွေလည်းပါဝင်ကြပါရယ်။ဒေါအောင်ဆန်းစုကြည်ကတော့လူထုကိုယ်စားလှယ်တွေအဖြစ်ပါတီဆွဲကင်းကင်းဆောင်ရွက်ဖို့တိုက်တွန်းခဲ့တာပါ
။ဒီနေရာမှာကျွန်တော်တို့အားလုံးဝိုင်းဝန်းပြီးတော့နိုင်ငံရေးပြည်သူအကျိုးအတတ်နိုင်ဆုံးထားဆောင်နိုင်မယ်လို့ဖြစ်ပါတယ်။ပြည်သူတွေရဲ့ကိုယ်စားလှယ်ဆိုတာပြည်သူမျက်နှာ ဓိကကြည့်အောင်ကိုရဲ့အစုဖွဲ့ရအောင်မှာဓိကကြည့်အောင်ဟုတ်ပါဘူးဒါကြောင့်မလို့အရင်ပထမအဆုံးဖြစ်တော်ရည်ပြီးတော့ချမ်းသာသွားတဲ့ကောင်းတဲ့အစီအစဉ်ဖြစ်တဲ့ပါဠိစေပုဂ္ဂိုလ်စေဂိုင်းကနာစေတို့ပဲရဲ့ဘာသာအယူဝါဒလူမျိုးစွဲတို့မရှိပဲနိုင်ငံအတွက်ပြည်သူအတွက်ဝိုင်းပြီးတော့ထောက်ဆောင်မှာလေထောက်ဆောင်ကြမယ်ဆိုတာဆက်လက်ပြီးတော့ကိန်းသိမ်းတော်မယ်ဆင်မောင်းဖြစ်ပါတယ်
တနင်္လာနေ့ကနေစပြီးတောက်ကြနေ့အထိ9ရက်ကြာပို့ချမယ်ဒီတင်နန်းကိုတက်ရောက်နေသူတို့ဖြစ်တဲ့ NLD ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့မက်စင်မအောင်ကတော့လွတ်တော်ဟောင်းနဲ့လွတ်တော်သစ်ကြအခုပြောင်းကာလရေးကြီးတဲ့အချိန်ဖြစ်တဲ့အတွက်ဒီတင်နန်းဟာအကျိုးများတယ်လို့ပြောပါရယ
်တကူးမကူးကာလဖြစ်နေတဲ့အခါကျတော့အလုံးလုံးချင်းနေတဲ့တော်တော်များများအလုံးတက်ကြွပြီးတော့အလုံးလုံးချင်းနေကြတာပေါ့လေအဲ့ဒီအခါမျိုးမှာအလုံးလုံးဖို့ကလည်းဟိုအစပိုင်းမဲ့ဖြစ်နေတဲ့အခါကျတော့လုံးဖို့ရာဘာလို့ရမလို့လို့ဖြစ်နေတဲ့အချိန်မျိုးမှာဒီလိုတင်နန်းပေးလိုက်တာဟာဟိုအချိန်ကိုတန်ဖိုးအရှိဆုံးအသုံးချလိုက်ရတာပဲလို့ကျွန်တော်တို့အဲ့လိုပဲဝမ်းမြောက်ဝမ်းသာဖြစ်တယ်ကျွန်တော်အခုတကယ်ကိုနင်းနီးကက်ကက်တွေ့ကြုံရှိပြီးသားနိုင်ငံတကာကဥရောပလည်းပါမယ်ကိုအင်းကြီးများချင်းနိုင်ငံတွေကလည်းပါတယ်ပေါ့လေဆိုတော့သူတို့တွေစီကသူတို့ရဲ့လက်တွေ့အတွေ့အကြုံတွေကိုလည်းလေ့လာခွင့်ရတယ်မေးမြန်းအနီးကပ်မေးမြန်းပြီးတော့ဆွေးနွေးခွင့်ရတဲ့အခါကျတော့ကျွန်တော်တို့တို့ဘယ်လိုပြောမလဲ warm up လုပ်တယ်လို့ပါပဲအခုကျတော့ဒီအပြင်မှာတကယ်ကိုပဲ practice လည်းပါတယ်လွတ်တော်လည်းတွားနေရတဲ့တန်းလမ်းအပြင်မှာလည်း workshop တွေလုပ်တဲ့အခါကျတော့ကျွန်တော်တို့တို့တော်တော်လေးကိုအသုံးထည့်ပါတယ်ရှင
်လွတ်တော်ကိုယ်စားလှယ်460ကျော်နဲ့စတင်ခဲ့တဲ့ဒီသဏ္ဍန်ကိုနေပြည်တော်မှာစတင်ဖွင့်လှစ်ရမှာတော့ NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်အပြင်ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်အမျိုးသားလွတ်တော်ဥက္ကဋ္ဌမန်ဝင်းခန့်တန်းတို့ကအဖွင့်စကားပြောကြားခဲ့ပါတယ်ခင်ဗျာ
ကိုထဲအောင်တင်ပြခဲ့တာပါရှင်အခုတော့လွတ်တော်ထဲကတတ်မတော်ဒါကိုစလဲတွေကိုကန့်ကွက်ဆန္ဒပြတဲ့အမှုနဲ့ဖမ်းဆီးခံရတဲ့ចောင်းသားခေါင်းဆောင်ရုတ်ထုတ်တဲ့အကြောင်းကိုတင်ပြပေးပါမယ်လွတ်တော်ထဲကတတ်မတော်ဒါကိုစလဲတွေထွက်သွားဖို့ရန်ကုန်မှာဆန္ဒပြခဲ့တဲ့အထက်ဥဆောင်သူတက္ကသိုလ်ចောင်းသားများတမကအဖွဲ့ဝင်6ဦးနဲ့ဖမ်းဆီးခံရတဲ့3ဦးပြင်လွတ်မြောက်နေတဲ့နောက်ထပ်တက္ကသိုလ်ခေါင်းဆောင်3ဦးကိုပုံမှန်18နဲ့တရားစွဲဆိုလိုက်ပါတယ်ဒီကနေ့မှာတော့တရားရုံးတည်တည်မှာចောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုရုံးထုတ်စစ်ဆေးပါတယ်။အခုလိုအာဏာအလွဲပြောင်းကာလမှာចောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပုံမှန်တွေနဲ့တရားစွဲဆိုနေတာအမှုတွေထပ်တိုးနေတာဟာသူတို့အာဏာရှိနေစေချိန်မှာသူတို့ကိုစန့်ကျင်ကန့်ကွက်တဲ့သူတွေကိုရသလောက်နှိပ်ကိုခဲ့တာဖြစ်ပြီးနောင်တက်လာမဲ့အစိုးရတစ်ကိုအကြအတဲဖြစ်အောင်လှုပ်ဆောင်နေတာပဲဖြစ်တယ်လို့အကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကပြောပါတယ်။အသေးစိတ်ကိုတော့မဆုမွန်ကတင်ပြထားပါတယ်ရှင်။
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့တမတ်သားလွတ်တော်ကိုယ်စားလှယ်တွေလွတ်တော်တွေကနေထွက်သွားဖို့တက္ကသိုလ်ကျောင်းသားများတမကကဥဆောင်ပြီးတော့ပြီးခဲ့တဲ့နှစ်2015ခုနှစ်ဇွန်လ30ရက်နေ့ကရန်ကုန်မြို့နယ်ကတိန်ကြီးစေမှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့နေရာမှာဥဆောင်ခဲ့သူတက္ကသကျောင်းသား6ဦးအနက်ကကိုစရာလွင်ကိုပိုင်ရဲသူနဲ့ကိုနန်းလင်းတို့ကိုဖမ်းဆီးချုပ်နှောင်ထားပြီးခွင့်ပြုချက်မရဘဲဆန္ဒပြမှုပုံမှန်18အပြင်နိုင်ငံတော်အကြီးညိုပြက်စင်မှုနဲ့စုပူအောင်လှုံ့ဆော်မှု905ခါဝေးတို့နဲ့ပါတရားစွဲဆိုထားပြီးအခုလက်ရှိတရားရင်ဆိုင်နေရပါတယ်ကိုပိုင်ဖြိုးမင်းကိုရဲစာနီထွန်းနဲ့ကိုမင်းတုခတို့ကိုတော့တရားရုံးမှာလာရောက်ရင်ဆိုင်မှုဗဘဲတန်းရဲစခန်းမှုကနေအိမ်တွေကိုလာရောက်ကြောင်းကြခဲ့ပေမဲ့သူတို့အနေနဲ့ကတော့မတရားပုံမှားတွေကိုလက်မခံတဲ့အတွက်တရားရေးရာကိစ္စတွေမှာရင်ဆိုင်မှုမရှိဘူးလို့ကိုတိုင်တရားစွဲဆိုခြင်းခံရတဲ့တာကတကျောင်းသားကောင်းဆောင်ကိုရဲစာနီကပြောပါတယ
်ကျွန်တော်18ပေါ့ဟိုပိုင်ရဲသူရဲ့ရာလင်းရဲ့နန်းလေးရာ95ခါပါသွားတယ်ပေါ့ပြောတာကစကမ်းမှုကလာပြောတာပေါ့စကမ်းမှုနဲ့ကျွန်တော်တို့ရဲ့ကြေးဥက္ကဋ္ဌပေါ့6ရောက်ပတ်မှုတွေကအဲ့ဒါမနေ့ကကျွန်တော်တို့ပုံမှန်18တရားရုံးလာတက်ဖို့လာပြောတာအဲ့ဒီလောက်တဲ့ချိန်မှာပုံမှန်18ကိုကျွန်တော်တို့ယုံကြည်မရှိစိုးရတဲ့အတွက်အပြင်ငယ်ဦးလေအခုမှအဲ့ဒီအကျိုးဆက်ပဲဖြစ်ဒီပုံစံနဲ့လာတရားဆိုတဲ့ကျွန်တော်တို့ကတော့ဘာမှဒီဆိုင်မှာဘုံပြောကြလည်းမရှိဘူး
ဒီကနေ့မှာတော့တက္ကသိုလ်ကျောင်းသားများတက်မကရဲ့ခေါင်းဆောင်ကိုစရာလွင်ကိုပိုင်ရဲသူနဲ့ကိုနန်းလင်းတို့ကိုကမာရွတ်တရားရုံနဲ့ကြောက်တရားတရားရုံတွေမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။တပြိုင်နက်တည်းမှာပဲအလားတူအမှုတွေရင်ဆိုင်နေရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ကခေါင်းဆောင်တွေဖြစ်တဲ့ကိုနန်းနာစစ်အောင်မဖြိုးဖြိုးအောင်တို့ကိုလည်းတာမွေတရားရုံဘူတထောင်တရားရုံတွေမှာဇက်တိုက်ဆိုသလိုရုံးထုတ်စစ်ဆေးခဲ့သလိုတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ဒေါ်နော်အုံးလာနဲ့ကိုတင်ထွတ်ပိုင်တို့ကိုလည်းဘူတထောင်တရားရုံနဲ့တာမွေတရားရုံတွေမှာရုံးထုတ်ခဲ့ပါတယ်။မနေ့ပြန်မှာလည်းလက်ပတ်ကျောင်းသားတပိတ်မှာအကျန်းဖက်ဖန်းစည်းခံရပြီးလားနဲ့ချီအထိမ့်သိမ့်ခံနေရစေတပိတ်မောက်ကျောင်းသားတွေထပ်ပြီးတော့ရုံထုတ်စစ်ဆေးအောင်မှာဖြစ်ပါတယ်အခုလိုမျိုးဘာကတတက္ကတကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပုံမှန်တွေအမျိုးမျိုးတက်ပြီးတရားရုံးတွေမှာအမှုရင်ဆိုင်ခိုင်းတာဟာအမျိုးသားပြန်လဲတင်မြတ်ရေးဖော်ဆောင်နေပါတယ်ဆိုတဲ့လက်ရှိအစိုးရရဲ့လှုပ်ရက်အပေါ်မေးခွန်းထုတ်စရာဖြစ်တယ်လို့ကျောင်းသားတွေဘက်ကဥပဒေအကျိုးဆောင်အဖြစ်လိုက်ပါကူညီဆောင်ရွက်ပေးနေတဲ့ဦးရောဘတ်ဆန်အောင်ကပြောပါတယ
်ဥတွေကိုတရားရင်လို့များလဲလောက်ပြီးတော့တရားစွဲနေသလားလို့ကျွန်တော်တို့ကပြောချင်ပါတယ် ဒီလိုမလုပ်သင့်ဘူးဗျာနော်သမရာကြီးဦးသိန်းစိတ်ရဲ့တောင်တော်ကာကွယ်ရေးဦးစီးချုပ်ရဲ့ဒေါက်တာစုကြည်ရဲ့ပဉ္စသာဘုံချုပ်မှုဦးသားရှင်တို့အမျိုးသားပြည်လဲပြည်ရဲ့အတွက်လုံးပန်းနေတဲ့အချိန်မှာအောက်ချိန်မှာအခုလို့တရားရင်ဆွဲနေတာကဒီအမျိုးသားပြည်လဲပြည်ရဲ့ကိုကြီးရရှိနိုင်တယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်
နိုင်ငံရေးကျင်းသားတွေကိုမလွတ်ပေးတဲ့အပြင်ထပ်ပြီးတော့ဖမ်းဆီးနေတာပုံမှန်တွေထပ်တုံးပြီးတော့တရားစွဲဆိုနေတာဟာအုပ်ချုပ်ရေးအာဏာအလွှဲပြောင်းကာလမှာလက်ရှိအစိုးရဘက်ကလူငင်းချမ်းသာခွင့်ပေးရမယ့်အစားနောင်တက်လာမယ့်အစိုးရအပေါ်အခက်တွေ့အောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာဖြစ်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့တွဲဖက်အတွေ့အမှုကိုဘိုကြီးကပြောပါတယ
်နောက်တက်လာမယ့်အစိုးရကိုပို့ပြီးတော့အခက်တွေ့အောင်လို့ကျင်းစင်နေတယ်လို့တော့ကျွန်တော်တို့သတိရရှိမိပါတယ်ဒီလိုကိစ္စမျိုးတွေကအခုဒီလူငင်းချင်တာကိုပြီးပြီးတော့အကုန်လုံးကိုထုတ်ပေးရမယ့်ကိစ္စပါ။ဆိုတော့အစိုးရကြောင်းလိုက်ကလည်းမကြောက်ခင်ဖြစ်တော့ပါဘူး။ဒီလိုအချိန်မျိုးပေါ်တော့ဒီလိုအခင်းချင်းမျိုးကိုဒီလက်ရှိရှိနေတဲ့ဒီအစိုးရကကာကွယ်ဦးစီးချုပ်နဲ့ကြည်ရေးဝန်ကြီးကသေချာချာပြန်ပြီးတော့သုံးသပ်သင့်ပါတယ
်။အခုလက်ရှိမြန်မာနိုင်ငံတဝန်းကအကျဉ်းတောင်တွေထဲမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူနိုင်ငံရေးအကျဉ်းသားပေါင်းက89ဦးရှိပြီးလက်ရှိတရားရုံးမှာအမှုရင်ဆိုင်နေရတဲ့ကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူစုစုပေါင်း400ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPPB ကပြောပါတယ်ရှင်။
မဆူမတင်ပြခဲ့တာပါရှင်အခုတစ်ဆက်ထဲမှာပဲအစိုးရနဲ့စစ်တပ်ခေါင်းဆောင်တွေကိုတယောတဲ့အမှုနဲ့ဖမ်းဆီးတရားစွဲခံရသူတူယုံထုတ်တဲ့အကြောင်းကိုလည်းတင်ပြပေးပါမယ်မြန်မာအစိုးရနဲ့စစ်တပ်ခေါင်းဆောင်တွေကိုလူမှုကွန်ရက်ပေါ်မှာပုတ်ခတ်ပြောဆိုခဲ့တယ်လို့ဆွတ်ဆွဲခံရသူကိုလတ်ဖုံးကိုဒီကနေ့တရားရုံးမှာယုံထုတ်စစ်ဆေးပါတယ်နိုင်ငံတော်သမ္မတနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ပုံတွေကိုကွန်ပျူတာနဲ့ပြုတ်ပြင်ပြီး Facebook ပေါ်မှာကြက်ဖကြီးဆိုတဲ့အကောင့်နာမည်နဲ့တယောထားတယ်ဆိုပြီးဖန်ဆီးစစ်ဆေးခံနေရတာပါအပြည့်အစုံကိုတော့ VOA သတင်းတော်ကိုကောင်းဆန်ဟင်းကပြောပြမှာပါရှင
်တမသာဦးသိန်းစိန်နဲ့တမတော်ကကွေဦးစီးချုပ်မင်းအောင်လိုင်ရဲ့တယောထားတဲ့တပုံတွေကို Facebook လူမှုကွန်ရက်ပေါ်မှာကြက်ဖကြီးအကောင့်နာမည်နဲ့တင်တယ်ဆိုပြီးအမှုဖွင့်ခံထားရတဲ့ကိုလာဖုန်းကိုဒီကနေ့မရန်ကုန်တရားရုံးမှာပထမဆုံးအကြေရုံးထုတ်လိုက်တာပါလက်တလောအချိန်နေမှာတော့ရမန်ယူထားတဲ့အစင်ပဲရှိနေသေးတဲ့အတွက်တရားစွဲနိုင်ဖို့အချက်အလက်မပြည့်စုံရင်လည်းပြန်လည်လွတ်မြောက်နိုင်တယ်လို့သူ့ရဲ့ရှေ့နေဦးရောဘတ်ဆန်အောင်ကပြောပါရယ
်ဆိုတော့လတ်တော်အချိန်ဒီမှာတော့တရားစွဲတင်မလားမတင်ဘူးလားဆိုတာကပြောလို့မရသေးဘူးဘာလို့မရလဲဆိုရင်ရမန်ယူတဲ့အစင်ပဲနော်တရားစွဲတင်ဖို့အတွက်အချက်အလက်မပြည့်စုံရင်လည်းအဲ25ရင်းဒီမှာဒီမှုဆိုင်ရာကျင့်သုံးမှုတွေပုံမှန်169နဲ့လွတ်နိုင်တယ်လက်တလောကျွန်တော်တို့သိရသလောက်ကတော့ဒီအင်္ဂလိပ်ကျပအခုလက်ရှိဘန်ကန်တာသူမဟုတ်ဘူးဆိုတော့ကျွန်တော်တို့သိရတယ
်တမန်သားနဲ့ကာကျုပ်တပုံတွေကိုမဖွဲမရပြုတ်လုတယ်လို့အမှုဖွဲ့ခံရတဲ့အပေါ်ကိုလာဖုံးရဲ့အမျိုးသမီးမတ်ဆွေဆွေကအခုလိုတုံ့ပြန်လိုက်ပါတယ
်အခုလိုမျိုးပေါ့နော်အမှမျိုးသားလည်းယောက်ျားလည်းဖြစ်တဲ့အတွက်သူလည်းသူကြိုက်တဲ့ပုံသူစိတ်ရင်တော့စိတ်ထားမှာဒီလိုစိတ်တိုင်းတာဖမ်းမဲ့ဆိုရင်ပေါ့နော်ဟိုစက်နိုင်ငံလုံးဖြစ်ဖို့တုံးလို့အစ်မပြေတော့ဘူးလေဟုတ်တယ်မလားအခုဆိုရင်လူတိုင်းကဟဲ့ဒီလိုမျိုးနဲ့ဖမ်းသွားပြီဆိုတော့ငါတို့တော့ဖိဖုံမတုံးရတော့ဘူးဆိုပြီးအဲ့လိုမျိုးဖြစ်သွားပြီ
သူ့ရဲ့ရှင်နေဦးရောဘတ်ဆန်အောင်ကတော့လက်ရှိဆက်သွယ်ရေးပုံမှန်66ကားကြီးကိုပြန်လည်ပြင်ဆင်ဖို့ပြည်သူ့လွတ်တော်ကိုတင်ပြသွားမယ်လို့ပြောပါတယ
်ဒီဥပဒေကိုပြင်ဆင်ဖို့အတွက်ကတော့ပြည်သူ့လွတ်တော်ကိုဒါတင်ပြရတော့66ကားကြီးကအမြင့်ဆုံးပြည်တာ3နှစ်ဆိုတော့ပြည်မှုဆိုင်အကျဉ်းထိုးဥပဒေနောက်ဆက်တွဲဇယားနှစ်အရာအမှန်ကပေးမရတဲ့ပုံမှန်တည်းကိုရောက်သွားတယ်အဲ့လူတယောက်ကတော်တော်နင်းလာတယ်တော်တော်ဒုက္ခရောက်ပါတယ
်။ဥလာဘုံကိုကျက်ပါကြီးအကောင့်နာမည်နဲ့ Facebook လူမှုကွန်ရက်ပေါ်မှာတမန်သားနဲ့ကာကျုပ်တို့တပုံတွေကိုမဖွဲမရပြုတ်လုတယ်ဆိုပြီးရန်ကုန်တိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးစိုးဝင်းမော်ကတရားလိုလောက်ကတရားစွဲဆိုတာလည်းဖြစ်ပါတယ်။ဒါပေမဲ့ဖေဖော်ဝါရီလ25ရက်နေ့ကဆိုရင်သူရဲ့ဒုတိယရမန်ပြည့်တဲ့နေ့ဖြစ်ပါလေခင်ဗျာ။
ကိုကောင်းဆန်ဟင်းပြောပြခဲ့တာပါရှင်အခုတော့မိုးလေဝသနဲ့ဆိုင်တဲ့သတင်းတပုတ်ကိုတင်ပြပေးပါမယ်။လာမယ့်သတင်းပတဲ့အတွင်းမှာမြန်မာနိုင်ငံတနိုင်ငံလုံးအနှံ့ပူချိန်မြင့်တက်နိုင်တယ်လို့မိုးလေဝသပညာရှင်ဦးထွန်းလွင်ကပြောဆိုလိုက်ပါတယ်။2016ခုနှစ်မှာပြင်းထန်တဲ့အယ်နီညိုရာသီဥတုနဲ့ကြုံတွေ့ရမှာဖြစ်တာကြောင့်လာမယ့်နွေရာသီမှာပြီးခဲ့တဲ့နှစ်တွေထက်အပူချိန်မြင့်တက်နိုင်တာကြောင့်ကြိုတင်ပြင်ဆင်မှုတွေပြုလုပ်ထားဖို့လိုအပ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနကပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မှတင်ကြီးလင်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။အယ်နီညိုရာသီဥတုကြောင့်လာမယ့်သတင်းပတ်အတွင်းမြန်မာတိုင်းနိုင်ငံလုံးအနှံ့အပူချိန်40ကနေ45ဒီဂရီစင်တီဂရိတ်အထိမြင့်တက်ဖို့ရှိတယ်လို့မိုးလေဝသပညာရှင်ဦးထွန်းလွင်ကအခုလိုပြောဆိုလိုက်ပါတယ
်45ကြောင့်လာမယ့်တစ်ပတ် 22 ရက်နေ့အတွင်းပေါ့နော်တိုင်းနိုင်ငံနေရာမကွေပဲခူးမွန်ကရင်တနင်္လာညအယ်နီညိုဖြစ်နေလို့ဗျ
တနိုင်ငံလုံးမှာဖြစ်မြဲအပူချိန်ထက်ကျော်လွန်နေကြမှာဖြစ်ပြီးကချင်ပြည်နယ်မှာတော့ဖြစ်မြဲထက်8ဒီဂရီကနေ12ဒီဂရီအထိကျော်လွန်နေမှာဖြစ်တယ်လို့ဦးထွန်းလွင်ကပြောပါဗျာ2016ခုနှစ်ဟာအယ်နီညိုအားကောင်းတဲ့နှစ်တစ်နှစ်ဖြစ်တာကြောင့်အရင်နှစ်တွေထက်အပူချိန်မြင့်တက်လာဖို့ရှိတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးကျော်မိုးဦးကအခုလိုခန့်မှန်ပါတယ
်ဒီနာမည်တွေတော့ကိုပေါ့ဒီမြန်မာနိုင်ငံအလဲပိုင်းနေပေါ့မြန်မာနိုင်ငံတောင်ပိုင်းဒေသတွေမှာကျွန်တော်တို့အုံမှန်ပူချိန်တက်ကိုပို့ပြီးအပူမဲ့ဆိုပြီးတော့ကျွန်တော်တို့ခန့်မှန်းထားပါတယ်ကျန်တဲ့ဟိုမြန်မာနိုင်ငံမြောက်ပိုင်းဒေသတွေပေါ့လေမြောက်ပိုင်းဒေသတွေမှာတော့ဒီပုံမှန်အနေထားတော့ရှိနေအနေထားလေးပေါ့လေဒီအရင်နဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ဒီမနေ့ပြန်ကြရင်ကျွန်တော်ဒီအနီညိုအောက်လို့ဖို့ရမှာပေါ့အဲ့ဒါကိုအစီအစဉ်တွေလုပ်ပြီးတော့မှနာမည်တွေရေးသုံးလားအတွက်ပေါ့လေဟိုဒီနေ့နဲ့ဒီဟာဒီအခြေအနေနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဒီအစီအစဉ်မှာတင်ပြသွားမယ်အနေထားလေးရှိပါတယ်
ကဘာကြီးပူနွေးလာမှုကြောင့်တစ်နှစ်ထက်တစ်နှစ်အပူချိန်မြင့်တက်လာနေပြီးပြည်သူတွေအနေနဲ့လာမယ့်2016တွေရာသီအတွက်ကြိုတင်ပြင်ဆင်ထားဖို့လိုအပ်တယ်လို့ဦးကျော်မိုးဦးကဆက်ပြောပါတယ်
။ဒီ2016နေရာကြီးကလည်းဆောင်းပြောတဲ့အားကောင်းတဲ့အင်ဂျင်နီယာနှစ်ဖြစ်တဲ့အတွက်ကြောင့်မလို့ပုံမှန်တော့တော့ပူပူမဲ့အနေထားလေးကြီးရှိပါတယ်။အဲဒီအတွက်ကြောင့်မလို့ဒီပုံမှန်နှစ်တည်မှာတော့မှဒီမြန်မာနိုင်ငံလေဘန်ဒီသားတွေမှာအပူချိန်များဟို40ရာနေပြီးတော့45ဒီစနေရေးပေါ်မှာမှာရှိနေတဲ့နေရာလေးပေါ့လေရှင်ရေးနေရာလေးရှိရတဲ့ကြောင့်မလို့ဒီနေရာလေးနဲ့ပတ်သက်ပြီးတော့လည်းဟိုအပူချိန်မြင့်တက်လာတဲ့အတွက်ကြောင့်မလို့ဒါဒီနေ့နဲ့ကျူတင်တရှိပြီးတော့မှကျူတင်နေစမှုကြီးဆောင်ရွက်ထားဖို့လိုပါတယ
်လူငယ်တဲ့1983ခုနှစ်နဲ့1998ခုနှစ်တည်းဟာလေအပြင်းနဲ့အယ်နီညိုနှစ်တွေဖြစ်ခဲ့တာကြောင့်မြန်မာနိုင်ငံမှာအပူချိန်ပြင်းထန်တဲ့ဒဏ်တွေကိုခံစားခဲ့ကြရတာပါ2016ခုနှစ်ရဲ့အယ်နီညိုအညွှန်းကိန်းဟာအရင်အယ်နီညိုအပြင်းနဲ့နှစ်တွေထပ်ပိုပြီးမြင့်တက်နေတာကြောင့်ဒီနှစ်တွေရာဒီမှာအပူချိန်ပိုပြီးမြင့်တက်လာဖို့ရှိတယ်လို့နိုင်ငံတကာမိုးလေဝသပညာရှင်တွေကလည်းခန့်မှန်းထားကြပါတယ်ရှင်
။မတ်သိန်ကြီးလင်းတင်ပြခဲ့တာပါရှင်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့ဒေတာချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American သံမြန်မာပိုင်းစီစဉ်စာတိုက်တက်တာမှ855ဗဟုစာတိုက်ကြီးရန်ကုန်မြို့ကိုရေးသားပေးပို့နိုင်ပါတယ်။အခုတော့အင်္ဂါနေ့ညဓာတ်ရိုက်လှိလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်နိုင်ပါပြီရှင်။
ရရှိမြရှင်ဒေါ်ဆက်စုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားပေမဲ့လို့အုပ်ချုပ်ရေးအာဏာရဖို့အစိုးရဖွဲ့စည်းနိုင်ဖို့မြန်မာနိုင်ငံရေးမှာအဓိကတော့ချက်တစ်ခုဖြစ်နေတဲ့တက်မတော်နဲ့စိတ်ဆက်ညှိနှိုင်းနေရဆဲဖြစ်ပါတယ်အပေးယူညှိနှိုင်းမှုတွေမှာ NLD အနေနဲ့ဘလောက်အထိအလျှော့ပေးလိုက်ရောဖို့လိုမလဲအစိုးရတဲ့ဖွဲ့ဖို့လာပိုင်းလောက်သာလိုတော့တာမို့အချိန်မီပြေလည်မှုရနိုင်မှာမလားဆိုတာတွေကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တို့ထားမှန်ဖိတ်ခေါ်ပြစေ။ VOA မြန်မာပိုင်းကဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေရေဒီယိုအစီအစဉ်ပြပြချင်းည9:00မှာ Asia Set 7ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါတွေမကဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တပြေးညီအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီအထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပတ်စဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တန့်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာကြားကြမှာကတော့
ဘယ်ကတည်းကဆိုလာတော့တဘာဝဘောင်းကြီးနဲ့ဆွေးလာမှာပဲတခိုင်းကြီးနဲ့ဒီလိုမျိုးအတိုင်းတားနဲ့ဆွေးဆွေးကြည့်နေဆိုလို့ရှိရင်အခုထပ်ဆွေးလို့
ကိုစောလွင်ပြောသွားတာဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါအခုရင်ဦးဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်စီးပွားရေးကဏ္ဍမှာတော့မြန်မာနိုင်ငံရဲ့ပြည်ပစံတင်ပို့မှုနှုန်းဟာ 2015-2016 ဘန်ဒန်နှစ်အတွင်းရခိုင်နှင့်အလားတူကာလထက်တန်ချိန်2သိန်းနီးပါးလျှော့နေခဲ့တဲ့အတွက်ဝင်ငွေအားဖြင့်အမေရိကန်ဒေါ်လာ82သန်းလောက်ကျဆင်းသွားတယ်လို့ဖေဖော်ဝါရီ5ရက်နေ့ကရန်ကုန်မြို့မှာရှိတဲ့ UMFCCI မှာကျင်းပတဲ့မြန်မာနိုင်ငံစံစဘာအသင်းချုပ်နှစ်ပတ်လည်အစည်းအဝေးနဲ့မြန်မာစံစဘာကဏ္ဍဖွံ့ဖြိုးရေးဆွေးနွေးပွဲအတွင်းထုတ်ပြန်တဲ့စီရင်စရာတွေမှာဖော်ပြထားပါတယ်ဒီချိန်ထဲမှာပဲမြန်မာပြည်တွင်းကစံစည်းနှုန်းဟာနိုင်ငံတကာကစံစည်းနှုန်းထက်မြင့်နေတယ်လို့အဲ့ဒီအစည်းအဝေးပွဲတွင်ထုတ်ဖော်ပြောဆိုလိုက်ပါတယ်။နောက်ဆုံးဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့စံစည်းကွက်အခြေအနေတွေသိရအောင်မြန်မာနိုင်ငံစံစဘာအသင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာစိုးထွန်းကိုဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်စီးပွားရေးကဏ္ဍအနေနဲ့ကိုဇော်ဝင်းလိုင်ကတင်ပြထားပါရရှင်။
မြန်မာနိုင်ငံရဲ့စံတင်ပို့မှုနှုန်းဟာအရင်နှစ်ကတည်းကဆိုင်ပေါ့နော်ဟိုဟာတန်ချိန်2သိန်းနီးပါးလောက်ရော့ကျတယ်ဆိုပြီးတော့ကျွန်တော်တို့ကြားသိရလို့ပါအဲ့ဒါဟုတ်ပါသလားဆရာဘာအကြောင်းချက်တွေကြောင့်များဖြစ်ပါမလဲ
အဲသူကဟောပေါ့အဓိကတော့ကျွန်တော်တို့ရေကြီးမြင့်တို့တွေဟာတစ်ချက်ပေါ့နော်ဒီနေ့နေ့ကဒူလန်ဟောကဲဆောင်မှာကျွန်တော်တို့နိုင်ငံရဲ့ရေကြီးမြင့်မှုဖြစ်တယ်ပေါ့နော်ဒီလိုကြောင့်လို့လေကျွန်တော်တို့ကဒီအမြင်ကတော့ဒီကရှိသေးညောညောပြည့်စီသွားပြီပေါ့အမေရိကန်5လင်းလောက်ပြန်ဆန့်နိုင်တယ်3လင်းကျော်4လင်းဒီပါပြန်မဆိုင်နိုင်ဘူးပေါ့ဒါကတော့အဓိကအချက်တစ်ခုအနေနဲ့ရှိနေပ
ါဟုတ်ကဲ့နောက်တခြားတစ်ဖက်မှာကျွန်တော်တို့တွေးမိတဲ့အချက်တစ်ခုကလည်းဒီမြန်မာနိုင်ငံမှာအခုရောင်းချနေတဲ့စံစည်းနှုန်းဟာပေါ့နော်အများပြည်သူတွေဝယ်ယူသုံးစွဲနေတဲ့စံစည်းနှုန်းဟာဟိုတခြားနိုင်ငံတွေလည်းရှိရင်နည်းနည်းလေးများနေတယ်ဆိုပြီးတော့ပြောကြတာလည်းရှိပါတယ်အဲ့ဒီနေရာလည်းပြောကြဆိုကြပါတယ်ဆိုတော့ဆရာအဲ့ဒီဟာကတော့ဘာကြောင့်ဖြစ်နိုင်တယ်လဲဆရာစောစောပြောတဲ့ဆရာအချက်တွေတော့ရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာဆန်ဟိုဟာပြပတင်ပို့မှုလည်းတော့ကြီးများနေတာမဟုတ်ဘူးတပေါ်ဆိုလိုချင်တာကတော့ပြပကို export တွေအများများနေတဲ့အတွက်ပြည်တွင်းမှာဟိုဟာပေါ့နေသွားတဲ့ဟာလည်းမဟုတ်ဘဲနဲ့အခုကဆန်စည်းနှုန်းတက်တယ်ဆိုတာကတော့အဲ့ဒီစောစောရေကြီးမှုနဲ့သက်ဆိုင်နေသလားဒါမှမဟုတ်ရင်ဘာကြောင့်များဖြစ်နိုင်တယ်လဲဆရာ
ဆန်စည်းနှုန်းတက်တာတော့ဒီကဒီကအကြောင်းအရပြောရင်တော့ထုတ်လုပ်မှုကညာသေးဘူးနော် cost of production မြင့်နေလို့ပေါ့ဒီကတော့ကျွန်တော်ဝင်ရသေးများတဲ့အကြောင်းအရာလည်းဟိုအခြေခံပြန်ပြောရင်ကျွန်တော်တို့စီကပြည်တွင်းမှာဆက်ယူရည်စံသမားဆိုင်တာတွေတခြားဆိုင်တိုက်တာတွေပြည်ပေါ့နော်ကျွန်တော်မှာရှိတာတော့ကျွန်တော်တို့ဒီလေလောကပဲရှိတာပေါ့နော်ချိုးကြတယ်ခုမျိုးခုပြင်တုံးတာရှိတယ်တော်တော်ကျန်တဲ့ပင်အားစုတွေဖြစ်တယ်အဲဒီလေယာဉ်သုံးပစီတွေထွန်ဆဲတို့ဒါကောမန်ဟာဘာစာလို့ကျန်တဲ့ပစီတို့ပေါ့တူဝါစာပေါ့နော်နောက်ကျန်တဲ့ကျွန်တော်တို့ဒီဒဲမီဟောစာဘုဒ္ဓဆေးအော်ဒုံးဆွေရေတင်မှုတွေတောင်းစားစီဆက်မောင်းမှုတွေစီအော်ဒီအားလုံးကကျွန်တော်ကပြီးပါရင်တင်းနေတဲ့ဟာတွေဖြစ်ကြတယ်ပေါ့ဖြစ်နေလို့ကြောင့်မို့ပြီးခဲ့တဲ့ဒီနေ့ဧပြီ2015ဧပြီလနေ့ဒီမှာဒေါ်လာဈေးတက်သွားတာပေါ့နော်900ဈေးကနေကျွန်တော်1300ဈေးတက်သွားတဲ့အခါကျတော့အဲ့တော့ဒီမှာ40ရဲ့တော့ဈေးတက်သွားတယ်အဲ့တော့ဒါလည်းကျွန်တော်တို့အနေနဲ့ဒီသမားရည်နေသူတို့ဒုံးဆွေတယ်ခုနကတမျိုးဟောစာပူတက်စီတော့တောင်းစားစီဒါရင်အကုန်လုံးကပြီးပါနေတွင်းနေလို့ကြောင့်မို့ဈေးတက်သွားတဲ့ချက်ပေါ့အဲ့ဒီကလောသားရှားပါလားနော်။ကျွန်တော်တို့သမားဟိုင်းကအခုအချိန်ကြီးပြောချင်းဒီနှစ်ဆလောက်ပြင်လာတယ်။ပြင်လာတော့ကြောင့်ဒီ cost of production တက်လာတယ်။နောက်တော့ကျွန်တော်တို့အနေနဲ့ဒီထွက်နှုန်းကတော့ဒီပြေတာတက်လာမှရှိဘူးနော်။မရှိတော့ကြောင့်မို့သူကအလိုရောကိုညာစိတ်တွေကမြင့်တက်လာတယ်။မြင့်တက်လာတဲ့အပိုင်းပေါ့နော်။ဒါ cost of production တက်တဲ့အားတော့အဓိကအချက်ပေါ့။နောက်တစ်ချက်ကတော့ခုနရည်ကြီးနေဆုံးမှုကြောင့်အချိန်ရောက်သွားပါလဲဆိုရင်ဝယ်သူကအများနေပေါ့နော်။ဝယ်သူကအများတော့ကြောင့်မို့ဒီလက်ဆန်းလက်ကျန်စပါးလက်ကျန်နေရမြဲကြောင်မို့ဝယ်ဝါများတာကြောင်မို့နော်ဒီချက်တွေကြောင့်တော့ကျွန်တော်တို့ပြည်မှာစံစည်းတက်တယ်စ စနေတရမတရဆိုပါကျွန်တော်ကဘယ်တော့မှမသိနေဆိုရင်ပြီးပါထိုင်းနိုင်ငံကတော့မှဆန်ကျွန်တော်စီဝင်လာတွေ့ကျွန်တော်မျိုးကြီးရောက်လာတော့ဗောနော
်ဒီဈေးကွက်လောလောဆယ်လက်ရှိဖြစ်နေဈေးကွက်ကိုတည်ငြိမ်အောင်ကတော့အစိုးရရဲ့အကူအညီလိုအပ်တယ်လို့ဆရာတို့ယူဆသလားဆရာတို့ဘလို့အစိုးရဘလို့ဘလို့ကဏ္ဍမျိုးကပါဝင်စေခြင်းတယ်လဲဆရာ
ဒါတော့အစိုးရကတော့ခုနကဟို cost of production ဆိုတော့ဝင်ညာစီမြင့်တဲ့နေရာကိုချော့ချပေးလို့တို့တာဗောနော်အဲ့ရအောင်ပြဿနာကိုရှာမယ်ရှာပြီးတော့မှခုနအဲ့ဒီဒီမိုးလို့တဲ့ပစ္စည်းဈေးကြီးကိုခုနကဒေါ်လာဈေးမြင့်လို့တကယ်ဈေးကြတာဆိုရင်တော့ဒေါ်လာဈေးကြောက်ဘောဝေနံဘောပြန်ပြီးတော့မှဒီညီလောင်လို့ဟုတ်ဆိုတာဗောဒါတစ်ချက်ဗော။နောက်ကျတော့အထွတ်အထိပ်မတက်လာဘူးကျွန်တော်ထွက်တာဒီကမှ160 90ပဲ။ဒါလို့တို့ချိန်မကတ်ဘူးဒီဈေးဖြစ်နေရင်ဒီလေးရရောက်ဒီနေရာရောက်မလို့လုံးမယ်ဗောနော်ဘယ်မျိုးတွေတုံးမလဲ။ဒါတွေအားလည်းကျွန်တော်တို့ကစိုးရပတ်ဖို့မှုဆိုကျွန်တော်လိုရလို့ထင်တာဗောနော်။
အော်မကြသေးခင်ရပိုင်းကပဲဟို NLD ကတာဝန်ရှိတဲ့သူတွေကိုကျွန်တော်တို့မေးကြည့်ပါတယ်ဆိုတော့အထူးသဖြင့်တော့ဒီ NLD စီးပွားရေးကော်မတီပေါ့နော်အဲ့မှာသူတို့အဲ့ဒီရလူတွေကိုကျွန်တော်တို့မေးကြည့်တော့ NLD အစိုးရအနေနဲ့ပေါ့အခုအသစ်ဖွဲ့မဲ့ NLD အစိုးရအနေနဲ့သူတို့ဟာအဓိကမှန်နိုင်ကြီး6ခုချပြီးတော့သူတို့စီးပွားရေးမူဝါဒတွေကိုအကောင့်ထဲပို့သွားမယ်လို့ပြောတယ်အဲ့ထက်မှသူတို့ကဟိုဒုတိယဦးစားပေးထည့်ထားတာကတော့ဒီလေယာကဏ္ဍတိုးတက်အောင်သူတို့ဆောင်ရွက်မယ်လို့ပြောပါတယ်ဆရာဆိုတော့ဆရာတို့ရဲ့ဒီမြန်မာနိုင်ငံစံစဘာအသင်းချုပ်ခါဆိုရင်လည်းမြန်မာနိုင်ငံမှာတော့အရေးပါတဲ့အဖွဲ့အစည်းတစ်ခုဖြစ်နေတယ်အထူးသဖြင့်တော့မြန်မာနိုင်ငံလိုဒီစံစဘာအဓိကစိုက်ပျိုးတဲ့နိုင်ငံမှာဆိုတော့ဆရာတို့အနေနဲ့ဒီ NLD ကအဲ့လိုမျိုးစီးပွားရေးဘိုင်းမှာတာဝန်ရှိတဲ့သူတွေနဲ့ပြောဆိုဆွေးနွေးတာတွေရှိပြီးပါပြီလားဒါမှမဟုတ်ရင်လည်းမရှိသေးဘူးဆိုရင်လည်းဆရာတို့ဟိုကဘယ်လိုမျိုးအကောင့်ထဲပေါ်ပေးစီခြင်းပါသလဲသူတို့ကဒါဦးစားပေးလုပ်မယ်လို့ပြောထားတဲ့အခါကျတော့ဘယ်ဟာတွေဦးစားပေးလုပ်ပေးစီခြင်းပါသလဲ
အဲကျွန်တော်တို့ဒီစံသွားတဲ့ချက်ကတာဝန်ရှိသူတွေတော့ဘာနဲ့ဒီစီဝါရေးဖွဲ့နေတော့ကျွန်တော်တို့သူ့ဆောင်ဆွေးနွေးမှုဆိုတော့လုပ်ခဲ့ပြီးပါလေ။လောရနေရာမှာလည်းကျွန်တော်တို့ခုနပြောတဲ့ဒီလေကဏ္ဍအတွက်လူဝဲချက်တွေပေါ့နော်ဒါတွေလည်းတင်ပြမှုကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်။နောက်တစ်ချက်ကတော့ခုနဟိုလောရဆယ်ကျွန်တော်တို့အနေနဲ့ဆိုးရိမ်တာတစ်ချက်ကဒီရဒီယိုဖက်ပေါ့နော်ဒါရဒီယိုဖောက်ပြန်တဲ့ကိစ္စလည်းရရှိတဲ့အခါကျတော့ကျွန်တော်တို့ကဒီမိုးကောင်ရေချဖြစ်နေဆိုတော့ကျွန်တော်တို့လူတွေသွားဆိုင်ရရဲ့နေရာမှာကျွန်တော်ကဒါအထွတ်အထိပ်ကြောက်ရတဲ့အားမျိုးကျွန်တော်ကြုံတွေ့နိုင်နေမှာနော်။ကြုံတွေ့တဲ့အခါကျရင်ကျွန်တော်ကဘယ်အချိန်မှာတတိထားရမလဲဆိုရင်လာမယ်ကျွန်တော်ဩဂတ်စာဆိုတဲ့မှာလာလောက်ပေါ့နော်။သူကဒီတောင်းလာတဲ့စဘာဖြတ်ခံပြီးနောက်စဘာမိုးစဘာမပေါ်ခင်ကာလမှာတော့စဘာဆန်စည်းပြတ်တဲ့အနေအထားကိုကြုံတွေ့နိုင်နေမှာနော်။အဲဒီအချိန်ကိုကြော်လွားဖို့အတွက်တော့ကျွန်တော်တို့အနေနဲ့ဒါရှင်းနိုင်အောင်နိုင်အောင်အနေနဲ့ဒါအရေးဆန်အားမျိုးထားရှိဖို့အတွက်တော့ကျွန်တော်အနေနဲ့တိုက်တွန်းလာတာရှိပါတယ်။ဒီအစားအသောက်တွေလိုရမယ့်အချက်တွေကတော့အများကြီးပေါ့နော်ဒါတွေကတော့လေဒီရန်နီနဲ့လေသူတို့အနေနဲ့လိကထားတာရှိတယ်ကျွန်တော်ကလည်းကျွန်တော်ဒီရဲ့ဒီကြုံရဲ့ရှိတဲ့တော့ကျွန်တော်တို့တင်ပြတာရှိတယ်နောက်၅ရက်နေ့ကကျွန်တော်တို့လုပ်တဲ့အစီအမလည်းလုံးဝဆွေးနွေးပွဲပါတယ်မကြောက်မလို့ဒီလုံးဝဆွေးနွေးပွဲရတဲ့အချက်တွေကိုလည်းကျွန်တော်ကလက်ရှိအစိုးရကိုနောက်တက်လာမယ်ဒါရန်နီရဖွဲ့မဲ့အစိုးရကိုတော့တင်ပြဒါကိုလုံးဝတုံ့နေပါတယ်
အရန်ဆန်ကိစ္စမှာအခုလိုမျိုးဈေးကွက်မတည်မငြိမ်ဖြစ်နေတော့အရေးပေါ်တဘောကရာသီဥတုဖောက်ပြန်ပြီးတော့ဒီအရေးပေါ်အခြေအနေဖြစ်တာကတော့ဒါကတော့ဒါတကယ် main target ပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းအဲ့လိုမျိုးအခြေအနေတွေမဖြစ်ဘူးဆိုလို့ရှိရင်လည်းအခုလိုမျိုးဈေးကွက်မတည်မငြိမ်ဖြစ်နေတာအတဲကြတွေဖြစ်နေတာတွေကိုဒီဆန်အရန်ဆန်တူလောင်ထားခြင်းအပြင်အဲ့ဒါကအထောက်အကူပြုနိုင်သလားဆရာအဲ
ကျွန်တော်အထိုင်းပြောတော့အထောက်အကူပြုနိုင်တာပေါ့နော်ကျွန်တော်ကအရန်ဆန်ဆိုပြောမှပြီးရင်အထောက်ဒီဆန်တဲ့ကိုနေဒီဇင်ဘာလလောက်ကစပြီးလုပ်ခဲ့ဘူးတယ်ဗောနော်ပြင်ကြောင်ဆန်တဲ့ဒီဇင်ဘာ73 74ဗောနော်25မှာတော့ကျွန်တော်ကမလုပ်တော့ဘူးဗောနော်ဒါတော့အဲ့အချိန်မှာတော့ခုနကဒီဆန်စဘာလေးတိတ်ကြတဲ့အချိန်မှာကျွန်တော်ကဝယ်ပြီးတော့မှဒါဒေနမိုင်းစီကထိုင်းတင်းနဲ့ဈေးပေးပြီးကျွန်တော်ဝယ်ပေးတယ်စဘာလေးတိတ်တဲ့ကာလတွေဗောနော်ကျွန်တော်ခုနကပြောတဲ့6လပိုင်း9လပိုင်းမှာဈေးကွက်ထဲမှာပြန်ပြီးထုတ်ရောင်းပြီးတယ်နောက်ဒီခုနကဆိုတော့တဘာဝဘေးရန်တွေပြည့်ခဲ့တယ်အဲဒီချင်းစီဗီချောင်းတို့ရခိုင်တို့ကတည်းဖြစ်ခဲ့တဲ့အမျိုးကိုနောက်တခြားရေးပြီးတို့မိပြီးတို့ကျုံတဲ့နေရာမှာလည်းကျွန်တော်ကပတ်ဖို့မှုတွေလုပ်ခဲ့ပြီးတာရှိတယ်ဗျာ။ရှိတဲ့အကြောင်းပေါ့ဒါပေမဲ့အခုလောလောဆယ်အဲဒီရန်စံအစီအစဉ်က2015နေစပြီးကျွန်တော်ကလောလောဆယ်တော့မလုပ်တော့ဘူးနော်မလုပ်တဲ့အတွက်ကြောင့်မလို့ဒီဆိုအပ်တည်တက်လာရင်ဒီဆိုရင်တော့ရေးစာကိုပြန်လည်စဉ်းစားပြုံးမှဆောင်ရွက်တင်တယ်လို့ကျွန်တော်ကတိုက်တွန်းတာပါ
ကိုယ်စော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ရဲ့အလှပ်ပါမဆုမြတ်မွန်စီစဉ်တင်ဆက်ထားပါတယ်ရှင
်က
drone ရင်တွေကိုအဝေးကနေပြီးတော့ remote control နဲ့ထိမ့်ပြီးတော့ပြန်ရပြီလို့ပဲကိုသားညွန်ဦးရေတနာရီလေးမိုင်80ကျော်လောက်ပြန်နိုင်တယ်ဆိုတော့အတော်မြန်တာပဲရှင့
် drone ရင်ပြန်မှုလေးအကြောင်းပြောမလို့လားဗျဒီလိုမျိုး drone မျိုးကတော့ပြန်မှုတက်တက်ကိုလှုပ်ထားတော့မြန်လာတော့မမီးနိုင်မှဆွေးမြန်မောရဲ့
drone ပြန်ပွဲတွေက2016မကူးခင်တည်းကအရှိန်အတော်ရနေတာအမေရိကန်မှာဆိုရင်ဒီ drone champion လူပွဲတွေတောင်မှရှိတယ်အဲ့ဒီပြန်ပွဲတွေကလည်းအသေးအချာကိုစနစ်တကျလှုပ်ထားတာရှင့် drone ရင်တွေပြန်နေတာ star wars ရုပ်ရှင်တွေကရှင်ပြန်တွေကိုကြည့်နေရသလိုပဲ drone racing league drl ဆိုတဲ့ကုမ္ပဏီကဆိုလို့ရှိရင် drone ရင်အမောင်းပြန်ပွဲကိုအနာဂတ်အားကစားပြန်ပွဲတစ်ခုဖြစ်အောင်လောက်အထိကိုရည်ရထားတယ်လို့ဆိုတယ
် drl ရဲ့ drone ပြန်ပွဲအကြောင်းဗီဒီယိုတွေ youtube ပေါ်မှာကျွန်တော်ကြည့်ရတယ်သူတို့ဟာကတကယ်ရင်ပြန်တွေအမောင်းပြန်နေကြလို့ပဲအဝေးကနေပြီးတော့ထိချုံနေရတဲ့ကစားစရာရင်ပြန်တွေနဲ့တော့မတူတော့ဘူ
းဘယ်တူတော့မလဲအဲ့ drone ရင်လေးတွေကတခြားအပျော်မောင်း drone ရင်အများစုလို့ပဲဒလက်၄ခုပါတယ်ဆိုပေမဲ့အမြန်တကအမြန်ဆုံးအကျန်းအခန်းဆုံးဖြစ်အောင်လို့နောက်ဆုံးပေါ် drone နည်းပညာတွေနဲ့စနစ်တကျကိုလှုပ်ထားတာရှင် DRL ရဲ့ပြိုင်ပွဲဝင် drone ရင်တွေဆိုလို့ရှိရင်အဝေးကနေပြီးတော့ထိတဲ့သူကကိုယ်တိုင်ရင်ထဲမှာဝင်ပြီးတော့မောင်းနေတယ်လို့မြင်ရအောင်လို့ကင်မရာတွေကိုတက်ထားတယ်အဲ့ drone ရှင်မှာတက်ထားတဲ့ကင်မရာကနေပြီးတော့ပြန်ပို့တဲ့ video ရုပ်ပုံ signal ကသူ့ကိုမောင်းနေတဲ့ pilot ရဲ့မျက်မှန်မှာသွားပြီးတော့ပေါ်တာမျက်မှန်လို့အလွယ်ပြောလိုက်ပေမဲ့တကယ်ကတော့ဒီ virtual reality headset တွေပေါ့ TV ကြည့်နေရတယ်လို့မျိုးရုပ်ပုံတွေမျက်စိရှိတက်တဲ့က screen မှာပေါ်တဲ့ခေါင်းဆောင်မျက်မှန်တွေပေါ့
drone ပြန်ပွဲတွေကိုကြည့်နေတဲ့သူတွေဆိုရင်လည်း drone ပေါ်ကကင်မရာရိုက်နေသမျှကိုယ့်ရှိမှာရှိတဲ့ screen တွေမှာဓာတ်ရိုက်မြင်နေရတော့ဒီ drone ပြန်နေတဲ့အတိုင်းအပေါ်ရောက်သွားလိုက်ကြော်တက်လိုက်အောက်ကိုထိုးချလိုက်ဖြစ်နေသမျှကိုအသေးတအေးနဲ့မြင်နေရတယ်ဗျာ
ကိုသားညုံကအသက်တေးအေးဖြစ်နေတယ်ပြောတာကျွန်တော်ကတော့တနာယိုမိုင်80ကျော်လောက်နဲ့ပြန်နေတဲ့ကြားကနေပြီးတော့အပေါ်တက်သွားလိုက်အောက်ကျသွားလိုက်ဖြစ်သွားတိုင်းခေါင်းကိုမူးမူးသွားတာပဲဒါပေမဲ့အမြန်ပြိုင်တဲ့လေယာဉ်မောင်းတာတို့ဒီပြိုင်ကားမောင်းတာတို့နောက်ပြီးတော့ဒီမော်တော်ဆိုင်ကယ်ပြိုင်မောင်းတာတို့လိုမျိုးဗီဒီယိုဂိမ်းမျိုးကစားတဲ့သူတွေကတော့သဘောကျမှာပဲ
ဒါနဲ့ကျွန်တော်သိလောက်ဒီ DR drone ပြိုင်ပွဲတွေကိုလောလောဆယ် online ပေါ်မှာပဲကြည့်လို့ရသေးတယ်ဗျ drone အဝေးထိတ်နေတဲ့ဒီ pilot တွေကတော့တော်တော်လေ့ကျင့်ထားပုံရတယ်ခက်ခက်ခဲခဲနေရာတွေကြားမှာရအောင်ကိုပြိုင်မောင်းနိုင်ကြတယ်
drone ပြိုင်ပွဲဝင်ဖို့အဝေးထိမဲ့ pilot တွေအတွက်ကိုလေ့ကျင့်လို့ရတဲ့ software program တွေရှိတယ်လေ video game တွေလိုပဲတခုပဲကွာတာက video game ကတော့ TV ဖန်သားပြင်ထဲမှာရှိနေတဲ့ကားပဲဖြစ်ဖြစ်လေယာဉ်မြန်ကိုပဲဖြစ်ဖြစ်မောင်းရတာ drone တွေကကြတော့ဒီတကယ့်ကိုအပြစ်မှပြန်နေတဲ့ရင်ပြန်လေးတွေကိုထိန်းချုပ်ရတာပိုတော့ခက်ခဲတယ်သူတို့ပြိုင်ပွဲတွေမှာကြည့်ပါလားတိုက်မိလို့ပြတ်ကြတာတွေလည်းမနေဘူးခုသားညုံမေးလို့ drone ရင်ပြိုင်ပွဲတွေကိုအမေရိကန်မှာတော့လူတိုင်းအပြစ်မှသွားကြည့်လို့ရတာတွေရှိတယ်ဘယ်နှစ်ဘယ်နေရာမှာလုံမယ်ဆိုတာကိုကြိုပြီးတော့သိထားဖို့တော့လိုတာပေါ့အဲ့ဒါကလည်းဒီဝါသနာရှင်အချင်းချင်းချိတ်ထားတဲ့ကွန်ရက်တွေမှာအများအားသူတို့သတင်းတွေကိုတင်ပေးနေတယ် DRL ရဲ့2016 drone ယာဉ်ပြိုင်ပွဲကိုတော့ Florida ပြည်နယ်ကဒီ Sun Life ဆိုတဲ့အားကစားဂွင်းကြီးမှာစပြီးတော့လုပ်မှာ drone ယာဉ်ပြိုင်ပွဲတွေကို NASCAR အမောင်းပြိုင်ပွဲတွေလိုမျိုးချိတ်ချိတ်တို့လာပြီးတော့အားပေးတဲ့အားကစားနေဖြစ်ဖို့အထိသူတို့ကရည်ရွယ်လုပ်နေကြတာတဲ့
သူတို့ DRL website မှာတော့ပြိုင်ပွဲတွေကို website ပေါ်ကနေပြီးတော့ကြည့်နိုင်အောင် subscribe လုပ်ပါလို့တိုက်တွန်းထားတာပဲပြိုင်ပွဲဝင်ကြမဲ့ pilot တွေကလည်းလောလောဆယ်18ယောက်လောက်ရှိတယ်။ကမ္ဘာနေရာဆောင်ကအတော်ဆုံး drone ပြင် pilot တွေလို့ဆိုထားတာပဲဗျ
။ DRL Drone Racing League လို့ပဲတခြား drone ပြိုင်ပွဲလုပ်တဲ့အဖွဲ့တွေလည်းအများကြီးရှိသေးတယ်။အဲ့ဒီထဲကမှ Aerial Sports League ASL ဆိုလို့ရှိရင်လည်း drone ဝါသနာရှင်တွေစုစည်းထားတဲ့ drone အသိုက်အဝန်းကြီးပေါ့။အဲ့ဒီထဲမှာဒီအပျော်တန်း drone ဝါသနာရှင်ကလေးတွေကနေပြီးတော့စက်ရုပ်ပညာရှင် engineer တွေအထိပါတယ်။သူတို့ ASL ကလည်း drone ပြိုင်ပွဲတွေကိုလုပ်တယ်။လာတိုင်းလဲဒီအနေနဲ့အရရက်က drone ဝါသနာရှင်တွေစုစည်းပြီးတော့ drone တွေအကြောင်းဖလှယ်ကြတယ်၊ drone ယာဉ်တွေဖန်တီးကြတယ်၊ပြန်ကြတယ်လေ။ဒီ drone ဝါသနာရှင်အဖွဲ့ကြီးကို California ပြည်နယ်ဘက်ကနေပြီးတော့စခဲ့တာပဲ
။အပျော်တန်းအဝေးထိန်းပြန်တဲ့ယာဉ်ပြန်လေးတွေအဆင့်ကနေပြီးတော့ drone ယာဉ်တွေပြန်တာကိုပြန်တဲ့သူတွေကတကယ့်အားကစားပြိုင်ပွဲတွေဝင်နေကြတယ်လို့မျိုးကိုသဘောထားကြတာ
။ရတဲ့စုချေးကလည်းမနည်းဘူးကိုသားညုံရ။အနည်းဆုံး$300,000လောက်ရတယ်လို့ဆိုပဲ။ပြီးခဲ့တဲ့ဒီ2015 American Drone Champion ဖြစ်သွားတဲ့သူဆိုလို့ရှင်ဒီစုချေးက$200,000ခွဲရသွားတယ်လေ။နောက်ပြီးတော့ဒီ Drone Racing League DRL မှာဝင်ပြိုင်နေတဲ့ pilot တွေဆိုလို့ရှင်လည်းကျေးဇူးတွေလို့ပြောလို့ရတယ်။သူတို့ပညာနဲ့တန်အောင်လို့ငှားကပေးထားရတာ
။ Drone ပြိုင်ပွဲအပေါ်မှာနိုင်ငံတကာကစိတ်ဝင်စားတဲ့သူတွေအများကြီးရှိတာသူတို့ကိုယ်တိုင်အံ့ဩရတယ်လို့လည်းဒီ DRL ကပြောထားတယ်ဗျ။အထူးဖြစ်ဒီကားပြိုင်တာတို့စက်ကမောင်းပြိုင်တာတို့လိုမျိုးအမြန်မောင်းပြိုင်ပွဲတွေကိုကြိုက်ကြတဲ့သူတော်များများကဒီ drone ရင်အမောင်းပြိုင်ပွဲကိုစိတ်ဝင်စားကြတာများတယ်လို့ဆိုပါတယ်။
အဲ့ဒါကြောင့်လေ drone ပြိုင်ပွဲတွေကအနာဂတ်အတွက်အားကစားပြိုင်ပွဲတစ်မျိုးဖြစ်တယ်လို့ကိုပွဲစီစဉ်တဲ့သူတွေကပြောနေကြတာပါအခုနှစ်ထဲမှာဒီနည်းပညာနဲ့ပတ်သက်တဲ့သတင်းမှန်သမျှကိုကြည့်မယ်ဆိုလို့ရှိရင်လေ drone ယာဉ်တွေနဲ့ပတ်သက်တာတစ်ခုမဟုတ်တစ်ခုအများအားတွေ့ရပါတယ်ဓာတ်ပုံရိုက်တာဗီဒီယိုရိုက်တာကိုဝါသနာပါတဲ့အပျော်ရန်သမားတွေကြားမှာဆိုရင်လေအဝေးထိန်း drone ယာဉ်တွေကိုတုံးပြီးတော့မှဒီဝေဟင်ပေါ်ကနေရိုက်ထားတဲ့ပုံတွေကိုသူ့ထက်ကအပြိုင်မျှဝေနေကြတာလည်းမနှဲပါဘူး
နောက်ပြတ်ဒီရုပ်တံလွှင့်လုပ်ငန်းကြီးတွေဆိုလို့ရှိရင်လေလူကိုယ်တိုင်သွားရိုက်ဖို့ခက်ခဲတဲ့ရိုက်ချက်တွေအတွက်ကိုကင်မရာတက်ထားတဲ့ drone တွေကိုသုံးနေကြတာသတင်းတွေထဲမှာတွေ့တွေ့နေရပါပြီ။အားသာချက်ကတော့ဒီအပေါ်စီးကနေပြီးတော့ရိုက်ထားတဲ့ video ပုံတွေဆိုတော့အခြေအနေကိုပို့ပြီးတော့မှချုံမြင်နိုင်တာပေါ့။ဒါရင်မကပါဘူး။တခြားအကျိုးရှိတဲ့လေ့လာမှုတွေအတွက်လည်း drone ယာဉ်တွေကိုသုံးလာကြပြီ။ဆိုတော့ဒီ drone ယာဉ်တွေရဲ့အသုံးဝင်မှုကပို့ပြီးတော့မှကျေပြန့်လာနေတာကိုတွေ့ရပါတယ်။တစ်ချိန်တည်းမှာပဲအမောင်းပြိုင်တာဝါသနာပါတဲ့သူတွေကလည်းdrone အမြန်မောင်းဝဲတွေကိုလူတွေစိတ်ဝင်စားတဲ့ပြိုင်ပွဲတွေဖြစ်အောင်လို့လှုပ်လာကြတယ်။လောလောဆယ်မှာတည်ကြတာတခုကတော့ဒီ online ပေါ်မှာကြည့်နိုင်တဲ့ပွဲတွေကပွဲကြည့်ပရိသတ်တွေကိုအစွဲဆောင်ထားနိုင်ဆုံးပြိုင်ပွဲတွေထဲမှာ drone ရဲ့အမောင်းပြိုင်ပွဲတွေကလည်းပါနေပါပြီရှင
်။မဆူမြမုံနဲ့အတူကိုတာညိုပါဝင်ကူညီတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့တက်တက်ရောင်သတင်းလွှာဖြစ်တဲ့ကဘာတလွားထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်အတိုင်းဝိုင်းကသတင်းတို့ထွားတွေကိုတင်ပြပေးပါမယ်။မအေးတနာကျော်စူးစီးတင်ဆက်ထားပါရရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ့ပါကြပါစေဒီတစ်ပတ်တက်တက်အောင်သတင်းတော်မှာတော့ဆေးရုံမှာကလေးတွေသွားကြည့်ပြီးတော့အားပေးခဲ့တဲ့ပင်လယ်ဓမြမင်းသားဂျော်နီဒက်ဆယ်နှစ်သာပေါင်းသင်ပြီးတော့ခွာပြေးကြတဲ့မင်းသားဘန်အက်ဖလက်စ်နဲ့မင်းသမီးဂျန်နီဖာဂါနာဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းထုတ်ထွက်တာကိုပြောပြပေးသွားပါမယ်ရှင် Everyone can rock out like a superstar မကောင်မမလောက်စခုနေနေမှာကျင်းပမယ် Asian Film Awards အာရှရုပ်ရှင်ဆုချီးမြှင့်ပွဲ AFအေးစုရဖို့အတွက်ဘယ်ရုပ်ရှင်ကားတွေအလားအလာကောင်းနေပါလဲရှင်တစ်ကြိုရွေးချယ်စီးရင်တွေပြီးခဲ့တဲ့3ရက်နေ့ကပဲထွက်သွားပါတယ်ထိုင်ဝမ်ဒါရိုက်တာဟိုရှောက်ရှင်ရဲ့ကွန်ဖူကာသက်အဆက်ဆင်ရုပ်ရှင်ကားဟာအော့စကာဆုအတွက်တစ်ကြိုစီးရင်မှာပါမသွားခဲ့ပေမဲ့လည်းအာရှရုပ်ရှင်ဆုချီးမြှင့်ပွဲအတွက်တော့ထိတ်ဆုံးမှတစ်ပြေးနေတဲ့ရုပ်ရှင်ကားဖြစ်ပါတယ
်အာယောဇော်ရီအီဖန်က
ဒီဇကားကစု9စုအတွက်တစ်ကြိုရွေးခန့်ထားရတာဖြစ်ပြီးတော့ဒီကားထဲမှာတော့အကောင်ဆုံးဇကားစုအကောင်ဆုံးဒါရိုက်တာစုအကောင်ဆုံးရုပ်ရှင်တက်ပုံစုမင်းသမီးစုချီကအကောင်ဆုံးအမျိုးသမီးသရုပ်ဆောင်စုတို့အတွက်ရထားခံရပါတယ်။ဟောင်ကောင်ကတဲတဲ့ရင်ပေါ်ရဲဇကားဖြစ်တဲ့ Board of Girl ကတော့9နေရာအတွက်တစ်ကြိုစီးရင်ထဲမှာပါနေပြီးတော့ဒီကားကဟောင်ကောင်ရုပ်ရှင်စုချီးမြှင့်ပွဲမှာတစ်ကြိုစု73နေရာရခဲ့တာပါ။အာရှရုပ်ရှင်စုချီးမြှင့်ပွဲကို2008ခုနှစ်မှာစတင်ကျင်းပတာဖြစ်ပြီးတော့အာရှ9နိုင်ငံကရုပ်ရှင်ကားပေါင်း36ကားဝင်ရောက်ပြီးတော့ရှင်ပြိုင်ကြပါတယ်။တရုတ်၊ဟောင်ကောင်၊ထိုင်ဝမ်၊တောင်ကိုရီးယားနဲ့ဂျပန်ကမင်းသားမင်းသမီးတွေကဒီနှစ်တရုတ်ဆောင်စုအတွက်ရထားခံရတာဖြစ်ပါတယ်ရှင်။ဗြိတိန်နိုင်ငံကထုတ်ဝေတဲ့ကြီးကျူးနောက်ဆုံးမဂ္ဂဇင်းအတွက်မျက်နှာဖုံးရှင်ကဒေးဗစ်ဘက်ကန်ဖြစ်ပြီးတော့မျက်နှာဖုံးဒီဇိုင်း၅မျိုးနဲ့ထုတ်တာပါ။လန်ဒန်မြို့တော်က Philips Galleries မှာဘက်ကန်ရဲ့အထင်ရှားဆုံးဓာတ်ပုံတွေပြသမဲ့David Beckham the man ဆိုတဲ့ဓာတ်ပုံပြပွဲမစတင်မိမှာပဲအခုလိုမျိုး GQ Magazine က David Beckham ကိုသူ့ရဲ့မျက်နှာဖုံးမှာဖော်ပြတာဖြစ်ပါတယ်။ဓာတ်ပုံပြပွဲဖွင့်ပွဲပြီးသွားရင်တော့လေလံတင်ပွဲတစ်ခုပြုလုပ်ပြီးတော့အဲဒီကရတဲ့ငွေကတော့ The David Beckham UNICEF ရမုံငွေအတွက်ဖြစ်ပါတယ်။မကြခင်ထွက်မဲ့ GQ Magazine ရဲ့မျက်နှာဖုံး5မျိုးကိုတော့နာမည်ကျော်ဓာတ်ပုံဆရာ5ဦးကရိုက်ကူးတာဖြစ်ပြီးတော့ British GQ Magazine ရဲ့ David Beckham မျက်နှာဖုံးနဲ့ Magazine တွေကမလထုတ်အတွက်ဖြစ်ပြီးတော့မလ၄ရက်နေ့မှာစတင်ပြီးတော့ရောင်းချမှာဖြစ်ပါတယ်ရှင်။မကြာခင်လာမဲ့ Valentine's Day ချစ်သူများနေ့နဲ့ Super Bowl American ဘောလုံးဘောလူပွဲအမီ Victoria's Secret အမျိုးသမီးအတွင်းငယ်အဝတ်ထည်တစ်စိတ်ကအကြောညာတစ်ခုထုတ်လိုက်ပါတယ်။ Victoria's Secret နမိမယ်များလို့ခေါ်တဲ့ model တွေက American ဘောလုံးကစားတဲ့ပုံမျိုးနဲ့အကြောညာတာဖြစ်ပြီးတော့ Victoria's Secret ရဲ့နမိအကြီးဆုံး model တွေကိုဒီကြောညာမှာတွေ့နိုင်ပါတယ်။ Adriana Lima Alexandra Amrosius, Elsa Hawks, Jasmine Tooks နဲ့ Taylor Hill တို့က American ဘောလုံးသမားအားကစားဝတ်ဆောင်အပြည့်အစုံဝတ်ဆင်ပြီးတော့ဘောလုံးပွဲမှာကစားကြတာပါပထမဆုံးအချိန်အနေနဲ့အဆုံးသက်ဈေးကိုကျော်ပြီးတော့အမှတ်ရသွားတဲ့အခါမှာ model တွေကသူတို့ရဲ့ခေါင်းဆောင် helmet တွေချက်ပြီးတော့အောင်းမွေးခံတဲ့အနေနဲ့ကားကြတာကိုကြောင်ညာမှာတွေ့နိုင်ပါတယ် Victoria's Secret အတွင်းရန်ဒီစိကကဘာတလွားမှာလက်လီဆိုင်ပေါင်း1000ကျော်ဖွင့်လှစ်ထားပြီးတော့ဒီကြောင်ညာကိုတော့ score more ပေါ်ပြီးတော့အမှတ်များအောင်ကစားကြဆိုတဲ့အကြောင်းမြင့်တင်ရေးကမ်ပိန်းရဲ့ဒီစိတစ်ပိုင်းဖြစ်နေထုတ်တာဖြစ်ပါတယ်ရှင်က ကမ္ဘာမြို့ကြီးရဲ့မှာတွေ့ရတဲ့ Hard Rock Coffee ဆိုင်ဟာသူ့ရဲ့45နှစ်ပြည့်အထိမ်းအမှတ်ဖြစ်နေအမတ်တရားပစ္စည်းတွေကိုပြကြရန်လုပ်ပါတယ်။ဒီပြကန်းမှာဂီတလောကနဲ့ပတ်သက်တဲ့အမတ်တရားပစ္စည်းတွေကိုပြသတာဖြစ်ပါတယ်။လန်ဒန်မြို့တော် Piccadilly Circus မှာရှိတဲ့ Ripley's Believe It or Not ဆိုင်မှာကျင်းပမယ့်ပြကန်းမှာတော့ဂီတချော်မော်တွေဖြစ်တဲ့ Paul McCartney, Eric Clapton, Lady Gaga, Katy Perry, Jimi Hendrix,ရီဟာနာရဲ့ပစ္စည်းတွေလည်းပါဝင်မှာဖြစ်ပြီးတော့ Hard Rock Cafe ပြကန်လို့နာမည်ပေးထားပါတယ်။ Hard Rock Cafe ကို1982ခုနှစ်မှာလန်ဒန်မြို့တော်မှာစပြီးတော့ဖွင့်လှစ်တာပါ။အခု Ripley မှာအမှတ်တရပစ္စည်းပေါင်း22မျိုးကိုပြသထားပါတယ်လို့ Hard Rock Cafe ရဲ့အမှတ်တရပစ္စည်းကျွမ်းကျင်သူ Annie Zanini ကပြကန်စပြီးတော့မဖွင့်ခင်မှာပြောသွားခဲ့ပါတယ်။Elvis Presley ခေတ်1950ပြည့်လွန်အလဲပိုင်းလောက်ကစပြီးတော့ Lady Gaga, Shakira, Katy Perry အစုံ2008-2010 Pop Guitar ဒါတွေအပြင်အခုနှစ်ပိုင်းနေထိ2050 Rock and Roll Guitar တက်တန်းတစ်ချောင်းပစ္စည်းတွေကိုပြသထားပါတယ်လို့လည်း Andy Zanini ကပြောပါတယ် Hard Rock Cafe ကအစုဆောင်ထားတဲ့အမှတ်တရပစ္စည်းတွေ8000ကျော်ရှိပြီးတော့အဲ့ဒါတွေကိုတော့ကမ္ဘာနဲ့ Hard Rock Cafe ဆိုင်တွေရဲ့နေရည်တွေပေါ်မှာချိတ်ဆွဲပြသထားတာပါအခု Hard Rock Gador ပြကန်းကိုတော့ February 3ရက်နေ့မှာစတင်ပြီးတော့ April 10ရက်နေ့ထိပြသထားမှာဖြစ်ပါတယ်ရှင်။ကွဲလွန်သူနာမည်ကျော် British ဆိုတော့ John Lennon ရဲ့ဇနီး Yoko Ono ဟာ Land of Hope မျှော်လင့်ခြင်းနယ်မြေဆိုတဲ့ခေါင်းစဉ်နဲ့ပြကန်းတစ်ခုကိုတော့ Mexico City မြို့မှာဖွင့်လှစ်လိုက်ပါတယ်။အကြမ်းဖက်မှုစန့်ကျင်ရေးလှုံ့ဆော်မှုသဘောပြသတဲ့ဒီပြကန်းအတွက်သတင်းစာရှင်းလင်းပွဲကို Mexico City မြို့ရဲ့အမတ်တရနဲ့တီးခိုင်ခြင်းပြတိုင်းမှာ2ရက်နေကအကျင်းပခဲ့ပြီးတော့အသက်82နှစ်ရှိပြီဖြစ်တဲ့ Yoko Ono ကစကားပြောသွားတာပါ။အထူးသဖြင့်မက္ကဆီကိုမှာအကြမ်းဖက်မှုတွေများတယ်လို့တော့ကျွန်မပြောချင်တာမဟုတ်ပါဘူး။ဒါမဲ့လည်းမက္ကဆီကိုကအကြမ်းဖက်မှုတွေဖြစ်ဖြစ်နေတာကိုတကွာလုံးကစိုးရိမ်နေကြပါတယ်။အရန်ကိုအကြမ်းဖက်မှုတွေဖြစ်တဲ့နေရာမှာဒီတော့ကျွန်မတို့ဘာလုပ်ကြမလဲ။ဒါကြောင့်မလို့ကျွန်မတို့ကနိုင်ငံတကာနိုင်ငံကိုရွေးပြီးတော့ဥပမာပြတာပါ။ဒါကိုစိတ်ဝင်စားတယ်ဆိုရင်တခြားနိုင်ငံတွေလည်းကျွန်မတို့ကိုဖိတ်ခေါ်ပြီးတော့ဒီလိုပြကန်းမျိုးကျင်းပခိုင်းမှာပါလို့ပြောသွားပါတယ်။2006ခုနှစ်ကတည်းကမက္ကဆီကိုမှာမူရီစီနဲ့ပတ်သက်လို့အကြမ်းဖက်မှုမျိုးစုံလူပေါင်းတသိန်းကျော်တေဆုံးရင်တေဆုံးဒါမှမဟုတ်ဒီကိစ္စကြောင့်ပျောက်ဆုံးနေတာဖြစ်ပါတယ်ရှင်ဒီတက်တဲ့ရောင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, my own yeah. Oh yeah, my own
yeah. Paint it on the side and bright red. It's gonna stay. တက်တန်ရောင်သတင်းလွှာကိုနားဆင်ခဲ့ရတာပါ။အခုတော့သူယုံကြည်ရာစီစဉ်ရဲ့အလှပ်ပါဒီတစ်ပတ်မှာတော့ VOA သောတာရှင်တယောက်ဖြစ်တဲ့ရခိုင်ပြည်နယ်ရံပြဲမြို့နယ်အနောက်ရွာကကိုစောလွန်ရဲ့ယုံကြည်ရာကိုနှาศင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။ကျွန်တော်ယုံကြည်ရာကိုဘာလို့ငါပြောနေကြတဲ့တဘာဝပေါင်းချင်းခိမ့်ပင်းအတွေ့ဆုံးကျွန်တော်ကလို့ပြောနေကြတယ်လို့ချင်းသိလို့ရန်နိုင်ကိုအခွင့်အရေးကမရှိဘူး။ဘာကျင်းလို့ဆိုတော့လူတွေအတော့ဆံပစ္စည်းတွေအများကြီးပဲလူကြီးကတိုးလာမယ်။လူကြီးတိုးလာတာကလူတွေအတော့ဆံပစ္စည်းတွေကများလာမယ်။ဒီပစ္စည်းတွေကိုရေငူတောတောင်တဘာဝဗျံစာတာတွေထုတ်လုပ်ပြီးတော့လိုရမှာရှိတယ်။ဒါကြောင့်ဆုံးရလာတာကရာဒီဥတွေဆိုင်ရဲ့ဘာဝဝင်တူဆင်းလို့တိုးတယ်လားဘလောက်ဘယံကတဆိုတာအများကြီးဆုံးတာဘယံကတဆိုလို့လားဘလောက်ဘာဝဘာဝချင်းကြီးဆုံးရလာမှာပဲရခိုင်ပြည်နယ်တပြည်နယ်လုံးအတိုင်းတန်နဲ့ပြစ်စစ်ကြည့်လို့ဆိုလို့ရှိရင်အခုထံထုတ်လို့ထုတ်ယူနေတာကဘာဝတန်ကိုဘာဝတန်ကိုဒီနေ့လေရင်းရတော့တောင်ပြန်စရတဲ့အထုတ်ယူတာလည်းဖြစ်တယ်ဒါကြောင့်ဒီမှာရဲ့ဘာဝချင်းကြီးလို့ဒီဒီလေးအငြင်းကချစ်ပေါ်နေမှာပဲအောင်ဆုံးပဲလမ်းခင်းလေးကြောက်အနန္ဒီထားရမယ်တိုးတက်လာသလောက်လမ်းခင်းလေးကြောက်ကမှအစထုတ်ယူရတယ်ပစ်တိုးဒစ်ဒီဆိုရင်ဒီလိုပဲထုတ်ယူနေရတယ်လူတွေညားလာလူကြီးညားလာသလောက်ထုတ်ယူနေရတယ်ဒါကြောင့်ကျွန်တော်ရခိုင်ပြည်နယ်
တပြင်းနေလုံးအတိုင်းခံနဲ့တွတ်စစ်ကြည့်မယ်ဆိုလို့ရှိရင်ခါတိုင်းနှစ်ချက်မတူပဲတဘာဝပဝန်းကျင်ပြီးပစ္စည်းလာတာချုံလာတာအများကြီးတွေ့မြင်ရပါတယ်ကျွန်တော်တို့ရခိုင်ပြည်နယ်ညံပြည်နယ်နဲ့ကျောက်ချူဒန်စတာတို့တဘာဝဒန်နယ်ကထုတ်ပြီးချုံပြီးဟိုဒီလိုမျိုးညံစားစားရဲ့အတွက်ကြောင့်ကျွန်တော်တို့နိုင်ငံကျွန်တော်တို့ပြည်ကျွန်တော်တို့ကျင်းပြီးဘယ်လိုလဲကျွန်တော်တို့ကျင်းပါပဲအများကြီးကြည့်ရပါတယ်ဒီမှာနိုင်ငံကိုထောက်ရောင်းစားရတဲ့လေကျွန်တော်နိုင်ငံကျွန်တော်တို့ဒီလိုကျင်းနေတယ်ကျွန်တော်တို့ကျင်းရအတွက်မှာမျိုးမဆိုးထားနဲ့လမ်းတောင်းမှကမ်းလမ်းတောင်းမှကောင်းလို့တော့မရပါဘူးဗျာကျွန်တော်ရခိုင်သူရရခိုင်သားတို့အနေနဲ့အထူးပဲစိတ်ကောင်းကြပါလေဒီလိုမျိုးနေရအောင်ဗျာဒီမှန်တင်းတင်းနဲ့ဆိုလို့စံတဲ့မင်းတဲ့ဒီခင်ရတယ်လူတွေအများကြီးပါချင်းရင်းဘူးလူရတယ်လူတွေအများကြီးပါလူတွေကကျွတ်ပတ်လို့ဝိုင်းနေတာကျွတ်ပတ်လို့ဝိုင်းနေတာကိုခံစားနေရတာပါဒါကြောင့်ကျွန်တော်နဲ့အတူဒီလူတွေအားလုံးစိတ်ကောင်းဖြစ်ရပါတယ်ဒါနဲ့စိတ်ကောင်းဖြစ်ရတဲ့အကျိုးဖြစ်ဒီလိုမှသင်ကြနိုင်ခွင့်ဒီလိုမှမရှိပါဘာကြောင့်လဲဆိုတော့ဒီကိစ္စကရှင်းရှင်းပြောရလို့ရှိရင်ဒီမိုကရေစီကိုဘာလို့အနာရှင်နဲ့ငွေရှင်နဲ့ပေါင်းလို့ရှိရင်ပူပေါင်းလိုက်လို့ရှိရင်စဉ်းစားကြည့်ဒီလူလူတွေလူကညာခိုင်မညာပြုတ်ကညာဆိုတော့ညာစရာအရာရာမှာပြုတ်ဆိုကိုလုပ်ကင်ခွင့်လုံးဝမရှိတာသိရပါတယ်ဒါကြောင့်ဒီဖြစ်ကြီးကိုကျွန်တော်ကဒီမိုကရေစီခေတ်လို့မလတ်မဲ့ရအောင်အာဏာကိုပြီးလို့ပဲတန်းလာပါတယ်ကျေးဇူးတင်ပါတယ်အားလုံးအဲ့ဒီညအခွင့်အရေးရရှိကြပါစေလို့ကျွန်တော်လည်းနဲ့ဆုတောင်းနေပါဆုတောင်းနေပါတယ်ရလေရနိုင်ရင်းနေလို့တော်လိမ့်မှာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကနေအခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ကနေ11:00အထိလိုင်းဒိုမီတာ30နဲ့50တို့ကနေပြန်ပြီးထုတ်လွှင့်ပေးမှာပါရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင
်စီးရီးယားနောက်မြောက်ပိုင်းကဒီကနေ့လေကြောင်းတိုက်ခိုက်မှုအတွင်းနေစည်းမချားရှောင်းများတင်းရဲ့ပံမိုးမှုနဲ့ဖွင့်လှစ်ထားတဲ့ဆေးရုံပျက်စီးသွားပြီးလူရှိဦးတက်မနေတည်ဆုံသွားတယ်လို့ MSF ကပြောပါတယ် Idlib ဒေသမှာရှိတဲ့ Marat El Numan ဆေးရုံကို Rocket တုံးကြီး၄စီးထိမှန်ခဲ့ပြီးဝန်ထမ်း၈ဦးပျောက်ဆုံးနေကြောင်းပြည်ထောင်နိုင်ငံအခြေစိုက်နိုင်ငံတကာအကူအညီပေးအဖွဲ့ MSF ကပြောပါတယ်အမေရိကန်နဲ့အာဆီယံအရှိတောင်အရှနိုင်ငံများအသင်းထိပ်သီးညီလာခံကိုအမေရိကန်သမ္မတဘရိတ်အိုဘားမားကအင်ရှင်ဖြစ်တဲ့ဒီကနေ့စတင်ကျင်းပပေးမှာဖြစ်ပြီးတော့အာဆီယံအတွင်းမှုချုပ်နဲ့လည်းဒီကယ်လီဖိုးနီးယားပြည်နယ်ရန်ချိုမီရာချ်မှာအထူးထိပ်သီးဆွေးနွေးပွဲတရက်ကျင်းပသွားဖို့ရှိပါတယ်။တရုတ်နဲ့ဂျပန်နိုင်ငံပြီးရင်ကုန်သွယ်ရေးလုပ်ငန်းတွေမှာစုစုပေါင်းဒေါ်လာ 1.4 ထရီလီယံငွေကြေးလက်ပတ်မှုရှိပြီးလူဦးရေတန်း620လောက်ရှိတဲ့အာဆီယံ10နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ထိပ်သီးညီလာခံအတွင်းသမ္မတအိုဘားမားမင်းကွန်းစကားပြောကြားဖို့ရှိနေပါတယ်။ဒီကနေ့ဖေဖော်ဝါရီလ15ရက်တနင်္လာနေ့ဟာနှစ်စဉ်အမေရိကန်ပြည်ထောင်စုရဲ့သမ္မတနေ့ဖြစ်တာကြောင့်နိုင်ငံတော်ဝန်ကျောင်းသားကျောင်းသူတွေဝန်ထမ်းတွေဒီကနေ့မှအားလည်းရကြပါရယ်သမ္မတနေ့ကိုအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမ္မတ George Washington ရဲ့မွေးနေ့ဖြစ်တည်ထားကြတာပါဒါပေမဲ့သမ္မတ Washington ရဲ့မွေးနေ့ကဖေဖော်ဝါရီလ22ရက်နေ့ပါသမ္မတကိုဂုဏ်ပြုတဲ့အနေနဲ့အဲ့ဒီနေ့ကို Federal အားလည်းရဲ့အဖြစ်ဒီ1889ခုနှစ်ကနေပြီးတော့စတင်သတ်မှတ်ခဲ့တာဖြစ်ပါရယ်ခင်ဗျာပြီးခဲ့တဲ့သတင်းပတ်ကဂျပန်အစုရှယ်ယာတွေအကြီးအကျယ်ဈေးကျဆင်းခဲ့ပြီးတော့ဒီ2015ခုနှစ်နောက်ဆုံး3လအတွင်းစီးပွားရေးသတင်းစိုးတွေကိုပဲကြားခဲ့ရပြီးတဲ့နောက်ဒီကနေ့တင်းလာနေမှာတော့အစုရှယ်ယာဈေးတွေပြန်တက်လာပါတယ်ခင်ဗျာ
သတင်းအချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာပါဒီညနေ့စီစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျွန်နကမင်းစ်ဖြစ်ပါတယ်ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.